Welcome to the Voice of America in Burmese.
Minglamna khema khmyar 2024 khu ne loimala 5 ye inga ni mne pai 6 nai ga ni khun nai thi yoe yi myama pai yautan season 2 ko American Piyawsu myo daw Washington DC ga ni thauk le pi le ba de di season ko sa long ga le phan yu chi shu nai de lo yoe ye website YouTube de Facebook sa myat daw le ga le dai ya chi shu nai sin nai ba de chuno de maung dan ma
American yue kaw pwe ma tan kin naw song tin ye a phit tamara la 2 u a pyan sai mae swe si yauk ni ba de ရုရှားကိုဆစ်လွတ်ထားတဲ့မြောက်ကိုရီးယားတပ်တွေပြန်ရောက်ဖို့တောင်ကိုရီးယားနဲ့ EU ဥရောပသမဂ္ဂတို့ပူးတွဲတောင်းဆိုလိုက်ပါတယ်။ကနေဒါနိုင်ငံတွင်ဟိန္ဒူပြားချောင်းတစ်ခုတိုက်ခတ်ခံရဖို့အပေါ်အိန္ဒိယဝန်ကြီးချုပ်ကဝေဖန်ပြစ်တင်လိုက်ပါတယ်
။အဲ့လိုသတင်းတွေပြီးမှတော့မနက်ဖြန်အမေရိကန်တပ်ပလရွေးကောက်ပွဲနဲ့ဆက်ဆက်ပုံပြရုပ်ဆောင်တွေကိုတင်ပြပါမယ်။ဒါ့အပြင် NUG ဝန်ကြီးဦးအောင်မျိုးမြင့်နဲ့အင်တာဗျူးကိုလည်းကြားကြမှာပါ။စကိုင်းတိုင်းတွင်ကြေးရွာတွေမှာစစ်ကောင်စီကဖမ်းဆီးနေတဲ့သတင်းကိုလည်းတင်ပြပါမယ်။အပတ်စဉ်အစီအစဉ်မှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတို့နားဆင်ကြည့်ရှုပါမယ်။အခုတော့ထိပ်တန်းရောက်သတင်းတွေကိုကိုသားညွန်ကတင်ပြပါမယ
်။အမေရိကန်ပြည်တော်စုမှာအင်ကာနီသမရယူကောက်ပွဲတွေမတိုင်ခင်တရက်လူမှာသမရလောင်းတွေနောက်ဆုံးအချိန်ထိကိုပြန်ဆိုင်မဲဆွဲစည်းရုံးနေကြပါတယ်။မဲချိတ်နဲ့ရှိတဲ့မစ်ချီဂန်ပြည်နယ်မှာမနေ့ကနောက်ဆုံးအချိန်ထိဒီမိုကရက်သမ္မတလောင်းကမလာဟဲရစ်မဲဆန္ဒရှင်တွေနဲ့တွေ့ဆုံမဲဆွဲခဲ့ပါတယ်။တချိန်ထဲမှာပဲဒီရီပူဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကလည်းမဲချိတ်နဲ့ဖြစ်နေတဲ့မြောက်ကရိုလိုင်းနာ၊ပက်ဆာဗေးနီးယားနဲ့မစ်ချီဂန်ပြည်နယ်သုံးခုမှာလူလူစုဝေးပွဲ၄ခုဆက်တိုက်နောက်ဆုံးအချိန်ထိကိုမဲဆွဲစည်းရုံးခဲ့ပါတယ်။မြောက်ကရိုလိုင်းနာပြည်နယ်မှာသူအနိုင်ရမယ်ဆိုတာကိုအခိုင်အမာယုံကြည်ရဆိုပြီးတော့လည်းမဲဆွဲပွဲအတွက်မှပြောခဲ့ပါတယ်။နောက်ဆုံးလူစစ်တမ်းတွေအထိအဓိကပါတီကြီးနှစ်ခုဖြစ်တဲ့ Republican Party ရဲ့သမ္မတလောင်း Donald Trump နဲ့ Democratic Party ရဲ့သမ္မတလောင်း Kamala Harris တို့ကြားလူထောက်ခံမှုကသူမသားကိုမသားအခြေအနေမှာအကျိတ်နဲ့ဖြစ်နေပါတယ်။ယူကော့ပွဲနေ့မှာတိုင်ငယ်ကြိုတင်မဲပြီးသူပေါင်းကတော့89တန်းကျော်ရှိပါတယ်ခင်ဗျာ။ Syria နိုင်ငံ Damascus မြို့တော်မှာရှိတဲ့ Hezbollah Syria ဌာနခွဲရဲ့ထောက်လှမ်းရေးဌာနချုပ်ကို Israel ကနေပြီးတော့လေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်။ဆီးရီးယားမှာခုလိုမျိုးတိုက်ခိုက်တာတွေကိုအစ္စရေးအာဏာရှင်တွေကအရင်ကထုတ်ဖော်ပြောဆိုလေးသိပ်မရှိပါဘူး။လွန်ခဲ့တဲ့တလကျော်လောက်ကစပြီးတော့အိနီချင်းလေဘနွန်မှာရှိတဲ့ Hezbollah တွေကိုအစ္စရေးကစစ်ဆင်ပြီးတဲ့နောက်ဆီးရီးယားကပြစ်မှတ်တွေကိုပို့ပြီးတော့အချိန်မြင့်တိုက်ခိုက်လာတာလည်းဖြစ်ပါတယ်။တနင်္လာနေ့တုန်းကအစ္စရေးစစ်တပ်ကြီးညာချက်ထဲမှာတော့ဆီးရီးယားမှာရှိတဲ့ Hezbollah ထောက်လှမ်းရေးဌာနချုပ်ကိုအစ္စရေးစစ်လေယာဉ်တွေကလေကြောင်းကနေထိုးစစ်ဆင်ခဲ့ပြီး Hezbollah အကြမ်းဖက်သမားတွေရဲ့ပြစ်မှတ်တွေကိုချိန်မုံခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ဒီထောက်လိုင်းဌာနမှာတိကျလွတ်လပ်တဲ့ထောက်လိုင်းအချက်အလက်တွေစုဆောင်းတာပူးပေါင်းဆောင်ရွက်တာကိုယ်ရက်လှုပ်ရှားမှုတွေကိုလေ့လာသုံးသပ်တာအပအဝင်လှုပ်ရှားမှုတွေရှိနေပြီးတော့အခုလိုတိုက်ခိုက်တာဟာ Hezbollah အဖွဲ့ရဲ့ထောက်လိုင်းဆွမ်းဆောင်ရည်ကိုအားနည်းသွားအောင်လို့လုပ်တာလို့ကြေညာချက်မှာဖော်ပြထားပါတယ်။ Britain ခြေစိုက် Syria လူခွင့်စောင့်ကြည့်လေ့လာရေးအဖွဲ့ကတော့ Israel ရဲ့ဒီတိုက်ခိုက်မှုအတွင်းမှာ Damascus တောင်ပိုင်းမှာ Hezbollah အဖွဲ့ဝင်2ဦးသေဆုံးတဲ့အကြောင်းပြောပါတယ်။ Hezbollah နဲ့ Iran တောင်လိုင်းပြည်စောက်တပ်ဖွဲ့ဝင်တွေအုံပြုနေတဲ့နေအိမ်တလုံးကိုထိမှန်ခဲ့တာဖြစ်တဲ့အကြောင်းလည်းဒီဖွဲ့ကပြောပါတယ်။စီးရီးယားနိုင်ငံကြီးဌာနကတော့ဒီတိုက်ခိုက်မှုဟာဒမတ်စကတ်မြို့တော်တောင်ဘက်အရက်သားပြည်သူတွေနေထိုင်နေတဲ့နေရာတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တဲ့ဆိုပြီးတော့ထိခိုက်မှုပျက်စီးမှုကြီးမားမားရှိခဲ့ကြောင်းနဲ့ဒီတိုက်ခိုက်မှုကိုရှုံးချတဲ့အကြောင်းကြေညာထားပါတယ်။ရုရှားကိုလက်နက်တွေကူညီထောက်ပံ့ပေးနေတဲ့မြောက်ကိုရီးယားနိုင်ငံကိုတောင်ကိုရီးယားနဲ့ EU ဥရောပသမ္မဂတို့ကပူးတွဲရှုံးချလိုက်ပြီးတော့ရုရှားမှာရှိနေတဲ့မြောက်ကိုရီးယားတပ်ဖွဲ့ဝင်တွေပြန်ရုပ်သိမ်းဖို့တောင်းဆိုလိုက်ပါတယ်။ရုရှားကိုကူညီဖို့မြောက်ကိုရီးယားကတပ်ဖွဲ့တွေဆစ်လွတ်ခဲ့တာနဲ့ပတ်သက်ပြီးတော့အထူးပဲစိုးရိမ်နေကြအောင်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကထုတ်ဖော်ပြောဆိုခဲ့ကြပြီးတော့မကြခင်မှာပဲဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲ EU နဲ့တောင်ကိုရီးယားအရာရှိတွေစိုးမျိုးတော်မှာပထမဆုံးအကြိမ်ဖြစ်တဲ့မဟာဗျူဟာမြောက်ဆွေးနွေးပွဲကိုတောင်ကိုရီးယားနိုင်ငံမှာတရင်းလာနေကကျင်းပတာဖြစ်ပါတယ်။ဒီဆွေးနွေးပွဲပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာတော့ EU နိုင်ငံကြီးမူဝါဒဆိုင်ရာကြီးကဲဂျိုဆက်ဘော်ရော့နဲ့တောင်ကိုရီးယားနိုင်ငံကြီးဝန်ကြီးချိုတေယိုးတို့ကဒီယူကရိန်းကိုတိုက်ခိုက်နေတဲ့ရုရှားကိုမြောက်ကိုရီးယားကလက်နက်တွေဥပဒေမဲ့ပေးပို့နေတာကိုရှုံးချပြီးတော့ရုရှားနဲ့စီးပွားပေါင်းဆွေးနွေးမှုတွေရပ်တန့်ဖို့နဲ့ရုရှားကိုစီလွတ်ထားတဲ့မြောက်ကိုရီးယားတပ်ဖွဲ့ဝင်တွေပြန်ရုပ်သိမ်းဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့မနက်ခင်းစီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thaicom 6ဂျိုရု Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါရှင
်။ View American တန်ကနေပြီးဆက်လက်အသံလွှင့်နေပါတယ်။ ဒီကနေဒါနိုင်ငံမှာရှိတဲ့ဟိန္ဒူဘုရားကျောင်းတစ်ခုကိုစစ်ဘာသာရေးလှုပ်ရှားသူတွေကရွေကျက်ရှိရှိတိုက်ခိုက်ခဲ့တယ်လို့ဆိုပြီးတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတလင်းလာနေကဝေဖန်ရှုံချလိုက်ပါတယ်။အစားကတည်းကနှစ်နိုင်ငံကြားအဆင်မပြေဖြစ်နေတဲ့အိန္ဒိယနဲ့ကနေဒါကြားအခုလိုနောက်ဆုံးဖြစ်ရကြောင်းမလို့ဆက်ဆံရေးပို့ပြီးတော့ထိခိုက်ခဲ့ရပါတယ်။ဟိန္ဒူဘုရားကျောင်းတက်ခတ်ခံရတဲ့ကိစ္စပြည်ပထဏံကိုရှုံချတယ်လို့ပဲဒါဟာနှစ်နိုင်ငံတနမန်ဆက်ဆံရေးပြပြအောင်လုပ်တဲ့တရားဘောကြောင့်နဲ့လုပ်ရဖြစ်တယ်ဆိုပြီးတော့အိန္ဒိယဝန်ကြီးချုပ်ကဒီ X လူမှုကွန်ရက်မှာရေးပါတယ်ကနေဒါနိုင်ငံဟာအိန္ဒိယနိုင်ငံပြင်ပမှာစစ်ဘာသာဝင်တွေအများဆုံးရှိနေတဲ့နိုင်ငံလည်းဖြစ်ပါတယ်ဒီထက်မှာခါလစ်စတန်လို့ခေါ်တဲ့စစ်ဘာသာရေးလူနည်းစုတွေကအိန္ဒိယကနေတရားခွတ်ထွက်ပြီးတော့လွတ်လပ်တဲ့ပြည်နယ်ဖြစ်ရက်ဒီရေလှှရှားမှုမှာပါဝင်နေကြသူတွေလည်းပါပါတယ်2023နှစ်တုန်းကဒလမျိုးခါလစ်စတန်ရေးလှူရှားသူအသက်45နှစ်အရွယ်ကနေဒါနိုင်ငံသားခံယူထားတဲ့ဟာဒီစင်နေဂျာဗန်ကူးဗားမြို့မှာတပ်ဖြတ်ခံခဲ့ရမှုရဲ့နောက်ွယ်မှာအိန္ဒိယဆူရပေါင်ပတ်သက်နေရဆိုပြီးတော့ကနေဒါဆူရကဆွဆွဲပြောဆိုခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးအေးဆက်လာခဲ့ပါတယ်အိန္ဒိယနိုင်ငံကလည်းကနေဒါဟာဘာသာရေးအစွန်းရောက်နေသူတွေကိုဆယ်စုနှစ်တွေနဲ့ချီပြီးတော့ခိုးလုံငှက်ပေးနေရဆိုပြီးတော့ပြန်လည်ဆွဆွဲခဲ့ပါတယ်အခုနောက်ဆုံးဒီဖြစ်ရပ်ကတော့နိုဝင်ဘာလ3ရက်နေ့တနင်္လာနေ့မှာတော်ရန်တိုမြို့အနောက်မြောက်ဖက်ဒီမိုင်30အကွာလောက်ကဘရမ်တန်မြို့ပိုင်းဟိန္ဒူဘုရားကျောင်းအကျံဖက်တိုက်ခိုက်ခံရတဲ့အခြေအနေဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံကိုဖျက်ပြီးတော့ပါကစ္စတန်နိုင်ငံနဲ့ဝင်ရောက်ဖို့ကြိုးပမ်းတဲ့သဘုံ9ဦးထက်မနည်းကိုနေဆက်လုံခြုံရေးတပ်ဖွဲ့ဝင်ကတပ်ဖြတ်ချေမှုန်းခဲ့တဲ့အကြောင်းပါကစ္စတန်ဆူရကတင်းလာနေကနေပြီးတော့ထုတ်ပြန်ကြေညာပါတယ်မတည်မငြိမ်ဖြစ်နေတဲ့နေဆက်ဒေသတောင်ပိုင်းဝါဇီရစ်တန်မှာကဝတ်အဖွဲ့ရဲ့လှုပ်ရှားမှုတွေကိုပါကစ္စတန်တပ်ဖွဲ့တွေကခြေအားခံနိုင်ခဲ့ပြီးတော့သဘုံနေဒေသအတွင်းကိုစစ်ဝင်မှုကြိုးစားနေတာကိုလည်းထိထိရောက်ချေမှုန်းဟန်တာနိုင်ခဲ့တာဖြစ်တယ်လို့ပါကစ္စတန်စစ်တပ်ရဲ့ကြေညာချက်မှာဖော်ပြပါရတယ်။ကဝတ်အဖွဲ့ဆိုတာကတော့ဒီပါကစ္စတန်တာလီဘန်အကြမ်းဖက်ဖွဲ့ဖြစ်တဲ့ Tehrik il Taliban Pakistan TTP ကိုပါကစ္စတန်ဆွေကရည်ညွှန်းပြောဆိုတာဖြစ်ပါတယ်။ဒီဖွဲ့ဟာအိန္ဒိချင်းအာဖဂန်နစ္စတန်နိုင်ငံမှာခြေကုပ်ယူပြီးတော့ပါကစ္စတန်နိုင်ငံတွင်လူတွေတေဆုံးကြရတဲ့အကြမ်းဖက်မှုတွေကိုလှုပ်ဆောင်နေတယ်လို့ဆိုပြီးတော့ပါကစ္စတန်အစိုးရကတရားမဝင်အဖွဲ့အစည်းဖြစ်နေသတ်မှတ်ထားတာဖြစ်ပါတယ်။ဒီတော့တွင်မှာပဲတိကျဖြစ်ရတစ်ခုမှာတော့မြောက်ဝါလ်ဇီရစ်တန်မှာလုပ်ခဲ့တဲ့ထောက်လိုင်းစစ်ဆင်မှုတစ်ခုတွင်မှာ TTP အဖွဲ့ရဲ့အဓိကတပ်မှုတူကိုချေမှုန်းခဲ့တယ်လို့ပါကစ္စတန်စစ်တပ်ကကြေညာပါတယ်။ဒါပြင်တာလီဘန်အစိုးရအနေနဲ့လေဆာလိုက်နေရမယ့်အချက်တွေကိုမပြတ်မကွက်လိုက်နာဖို့နဲ့ကဝတ်အဖွဲ့တွေကအာဖဂန်မျိုးကိုတုံးပြီးတော့ပါကစ္စတန်ကိုအကြဖက်တိုက်ခိုက်နေတာတွေဟန်တားနိုင်ဖို့ပါကစ္စတန်အစိုးရကိုသူကတိုက်တွန်းထားပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာဒီအိန္ဒိယနယ်ပါတူဖြစ်တဲ့ဒီမိုကရက်ပါတီသမ္မတအလောင်းကမလာဟဲရစ်အနိုင်ရဖို့တမန်နာဒူပြည်နယ်ကဟိန္ဒူဘာသာဝင်တွေတင်းလာနေမှာဆူတောင်းပွဲကျင်းပခဲ့ကြပါတယ်။ဟဲရစ်ရဲ့မိခင်ဘက်ကတော်ဆက်တဲ့အဖိုး PV ကိုပါလန်ကိုဒီပြည်နယ်တွေကတူလဆန်ဒရာပူရန်ဂျွာလီမှာလွန်ခဲ့တဲ့ရာစုနှစ်တစ်ခုကျော်လောက်ကမူဖွားခဲ့တာဖြစ်ပါတယ်။ဒလမျိုးဟဲရစ်ရဲ့ဘိုးဘွားဆွေမျိုးတွေရှိခဲ့တဲ့ဂျွာလီမှာဟိန္ဒူဘုန်းကြီးတစ်ပါးကဟဲရစ်အနိုင်ရာရဲ့မိဘစော်ဆူတောင်းပွဲကိုတင်းလာနေကနေပြီးတော့ကျင်းပပါတယ်။ဒီဂျွာကဒေသခံတွေဟာလွန်ခဲ့တဲ့လနှစ်ကမလာဟဲရစ်ဒီဒုတိယသမ္မတနေရာရှင်ပြိုင်ခဲ့ခြင်းတုန်းကလည်းအလားတူပဲဆူတောင်းပွဲလုပ်ခဲ့ကြသလိုအနိုင်ရာပြည့်နောက်မှာလည်းမီရှူပီပန်းတွေပြစ်ဖောက်ပြီးတော့အစားအသောက်လူဒန်းမျှဝေတာတွေလုပ်ခဲ့တာကြောင့်ကမ္ဘာတစ်ဝှမ်းမှာအယုံဆိုင်လူသိများလာခဲ့ပါတယ်။အခုဒီယူကောက်ပွဲမှာလဲ Harris နိုင်မယ်လို့တမန်နာဒူပြည်နယ်မဒူရိုင်းမြို့ကဟိန္ဒူဘုန်းကြီးတစ်ပါးကလဲဟော်ကင်းထုတ်ထားပြီးတော့ဒလမျိုးနိုင်ရဖို့အတွက်လဲအထူးဆူတောင်းပွဲကျင်းပခဲ့တယ်လို့ပြောဆိုထားပါတယ်ခင
်ကိုသားညူပြောပြခဲ့တာပါအခုသတင်းဆောင်ပါတွေကိုတင်ပြပါတော့မယ်1988ကနေ1989ခုနှစ်တွင်ကျင်းပခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့ပထမဦးဆုံးသဗ္ဗရွေးကောက်ပွဲမှာပြည်내10ခုပဲပါဝင်ခဲ့ပြီးအနိုင်ရမဲ့သူကိုလည်းကြိုသိနေပြီးသားဖြစ်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီရွေးကောက်ပွဲကအခုမျက်မှောက်ခေတ်တိရေရှည်တည်တံ့တဲ့ဒီမိုကရေစီထုံးတမ်းစင်တာတစ်ခုကိုအစပြုဖန်တီးပေးခဲ့တာပါ။ VOA ပုံပြရုပ်သားမှာမအေးတန်တော်ကအခုလိုတင်ပြထားပါတယ်။
အမေရိကန်ပြည်အောင်စုမှာ1988ခုနှစ်ကစပြီးတော့၄နှစ်တကြိမ်ပုံမှန်ကျင်းပလာခဲ့တဲ့သမရရွေးကောက်ပွဲကအခုနိုဝင်ဘာလမှာအကြိမ်60ပြည့်ပြီဖြစ်ပါတယ်။အဲ့ဒီနှစ်မှာလွတ်လပ်ရေးရပီစာနိုင်ငံတည်ကအစ်တရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရဖန်တီးတဲ့ပြည်အောင်စုအစိုးရယာဒူးတွေပထမဆုံးသမရရွေးကောက်ပွဲကိုကျင်းပခဲ့တာပါ။အခုခေတ်သစ်အထိသုံးပြုနေတဲ့လုပ်ငန်းစဉ်နဲ့ဏိဒာတွေကိုအစားပြုပေးခဲ့ပေမဲ့အခုခေတ်နဲ့တော့တော်တော်များများကွာခြားခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုရေးဆွဲနေတော့မှာသမရယာဒူးကိုအဆိုပြုတော့ဘယ်သူကယာဒူးယူသင့်တယ်ဆိုတာနဲ့ပတ်သက်ပြီးတော့တော်တော်များများသဘောတူထားသူရှင်းနှင့်ပေးတာပါဒ ဒီမှာစိန်ခေါ်မှုကအဲ့သူကယာရုလက်ခံယူဖို့စီယုံရတဲ့အပိုင်းဖြစ်ပါတယ်။ American Dollar ရဲ့စစ်ပွဲမှာ Continental တက်မတော်ကိုအောင်မွေးရအောင်ဦးဆောင်နိုင်ခဲ့ပြီးတဲ့နောက်မှာ George Washington ဟာဘွားကိုအေးစက်နေသွားဖို့တွေးထားပြီးတော့1989ခုနှစ်မှာဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲဖို့အတွက်လေးပဲအငြင်းစားယူထားရကနေခဏလေးပြန်လာတာပါ။ဒါမဲ့သူကပဲနိုင်ငံတော်အသစ်ကိုစုစည်းနိုင်မှုထောက်ခံမှုကြဲကြဲပြင်းပြင်းရရှိထားတဲ့တယ်ရီတော်သူဖြစ်လို့ဗာဂျီးနီးယားပြည်နယ်ကသူ့ရဲ့စိုက်ပျိုးကင်းကိုပြန်ရောက်ရောက်ချင်းမှာပဲပြည်ရင်းပြည်ပါမိတ်ဆွေတွေလေးစားချစ်ခင်သူတွေကသမရယာလူလက်ခံယူဖို့တောင်းပန်ခဲ့ကြပါရဲ့ဒါကို George Washington ကအကြိမ်ကြိမ်ညှင်းနေခဲ့ပြီးမှနောက်ဆုံးလက်ခံခဲ့တာပါရွေးကောက်ပွဲကျင်းပစဉ်အထိနောက်တစ်ယောက်ယောက်ကိုရွေးလိုက်ဖို့မျှော်လင့်နေခဲ့ပါတယ်သူစုတော်မပြေခဲ့ပဲနဲ့ရွေးကောက်ပွဲတမိုင်းတခြားယာရုမလို့ခြင်းပဲတမနာဖြစ်ခဲ့ရတဲ့တဦးရီတော်တမနာဖြစ်ခဲ့ပါလေပထမဆုံးကျင်းပရဲ့ရွေးကောက်ပွဲမှာတမနာနေရာအတွက်ရှင်ပြိုင်မှုတွေမရှိခဲ့ပေမယ့်ဖွဲ့စည်းပုံအခြေခံအရရေးဆွဲသတ်မှတ်တဲ့ရွေးကောက်ပွဲစနစ်ကိုပထမဆုံးလက်တွေ့ကျင့်သုံးနိုင်တဲ့အခွင့်အရေးဖြစ်ခဲ့ပါတယ်ပြည်နယ်တိုင်းကမဲဆန္ဒရှင်ကိုစားပြုစုတွေပါဝင်တဲ့ရွေးကောက်ပွဲကိုယ်စားလှယ်အဖွဲ့ကဆုံးဖြတ်ပေးမှဖြစ်ပြီးအဲ့လိုပြည်နယ်ကိုစားပြုစုတွေဘလို့ရွေးချင်မလဲဆိုတာပြည်နယ်လွှတ်တော်တိုင်းကလွတ်လွတ်လပ်လပ်ဆုံးဖြတ်နိုင်ပါတယ်ကနတ်တကဲဂျော်ဂျီယာတောင်ကယ်ရိုလိုင်းနာနဲ့နယူးဂျာစီပြည်နယ်တွေမှာကိုယ်စားလှယ်ကိုပြည်နယ်အစိုးရကတိုက်ရိုက်ခန့်အပ်ပြီးတော့မက်ဆာချူးဆက်၊နယူးဟမ်ရှယ်၊ဗာဂျီးနီးယား၊ဒယ်လဝဲ၊မေရီလန်နဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာတော့ရွေးကောက်ပွဲတွေကျင်းပပြီးတော့ရွေးချယ်ပါတယ်။ဒါပေမဲ့အမေရိကန်ပြည်အောင်စုရဲ့မူလပြည်နယ်73ခုထဲက10ခုပဲပထမဆုံးရွေးကောက်ပွဲမှာပါဝင်နိုင်ခဲ့တာပါ။မြောက်ကယ်ရိုလိုင်းနာနဲ့ရော့ဒ်အိုင်လန်ပြည်နယ်တွေကဖွဲ့စည်းပုံအခြေခံဥပဒေကိုအတိမပြုရသေးဘူးလို့နယူးယောက်ပြည်နယ်ကတော့လွှတ်တော်နေရကြသဘောထားကွဲလဲနေလို့ရွေးကောက်ပွဲကိုယ်စားလှယ်တွေမခန့်အပ်နိုင်ခဲ့ပါဘူး။အခုလိုမျိုးရွေးကောက်ပွဲမှာပြည်နယ်3ခုမပါဝင်ပြည်နယ်4ခုမှာမဲဆန္ဒရှင်တွေတိုက်ရိုက်မဲမထက်နောက်ထပ်ပြည်နယ်6ခုမှာလည်းမြေယာပိုင်ဆိုင်သူလူမျိုးမျိုးသားတွေပဲမဲပေးခွင့်ရတာလို့ ਨੇ ဒီရွေးကောက်ပွဲဟာအမေရိကန်သမိုင်းမှာမဲပေးသူအနည်းဆုံးရွေးကောက်ပွဲဖြစ်ပါတယ်။အဲ့ချိန်ကရွေးကောက်ပွဲကိုစလေတဦးစီကမဲနှမဲစီပေးခွင့်ရှိပြီးတော့ကိုစလေလောင်းနှစ်ယောက်ကိုတမဲစီပေးရမှာဖြစ်ပါတယ်။အဲ့မှာမဲအများဆုံးရတဲ့သူကတမရဒုတိယအများဆုံးရတဲ့သူကဒုတမရဖြစ်မှာပါ။1989ဖေဖော်ဝါရီလ4ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာကိုစလေ82ဦးထဲက3ဦးကမဲမပေးဘဲကျန်တဲ့69ဦးလုံးက George Washington ကိုထောက်ခံမဲပေးခဲ့ပါတယ်။ဒုတမရနေရာတော်တော်ရှင်းပြမှုရှိခဲ့တာပါ။John Adam ကမဲ34မဲနဲ့အနိုင်ရခဲ့ပြီးတော့ John G. Robert Harrison, John Hancock နဲ့တခြားသူတွေကကျန်တဲ့မဲတွေရခဲ့ပါတယ်။ American ပြည်အောင်စုရဲ့ပထမဆုံးသမရရွေးကောက်ပွဲဟာထူးခြားတဲ့သမိုင်းတွင်ဖြစ်ရဖြစ်ပြီးတော့နိုင်ငံအတွက်တင်မကန်ခေတ်ပြိုင်ကစားမှာပါပထမဆုံးဖြစ်ခဲ့တာပါ။အခက်အခဲတွေထူးဆန်းတာတွေကြားကပဲနှစ်ပေါင်း136နှစ်ကြာမပြတ်မစီဆက်လက်တည်ရှိနိုင်တဲ့ရွေးကောက်ပွဲစနစ်တည်းရဲ့ထူထောင်နိုင်ခဲ့တာဖြစ်ပြီးတော့ American ပြည်အောင်စုဟာလည်းကမ္ဘာမှာတက်တန်းအရေးဆုံးနဲ့ဆက်လက်လဲပန်းနိုင်တဲ့ဒီမိုကရက်တစ်သမ္မတနိုင်ငံအဖြစ်နဲ့ရည်တည်နေနိုင်တာဖြစ်ပါရဲ့ရှင်
။မဲအီတနာကျော်တင်ပြရတာပါ။ပြည်တွင်းဆက်ဆက်အကြောင်းအရာတွေကိုကျွန်တော်တို့မတင်ပြမိမှာအမေရိကန်ရွေးကောက်ပွဲအကြောင်းနောက်ထပ်ပုံပြရုပ်သံတစ်ပုဒ်တင်ပြချင်ပါတယ်။မနက်ဖြန်မဲယုံတွေမှာမဲထက်ခွင့်ရှိတဲ့မဲဆန္ဒရှင်တွေထဲမှာနိုင်ငံသားအဖြစ်နဲ့ခံယူထားတဲ့နိုင်ငံခြားကရွှေ့ပြောင်းလာသူတွေစက်ပုံတစ်ပုဒ်ပါဝင်နေပါတယ်။သူတို့အနေနဲ့ရွေးကောက်ပွဲမှာတရားမှုရှိနိုင်ပါမလားပုံပြရုပ်သားမှာကိုဝင်းခံမောင်ကအခုလို့ပြောထားပါတယ
်ရေကန်ပြောင်စုမှာလူဝင်မှုကြီးကြပ်ရေးကိစ္စ2024သမရရွေးကောက်ပွဲမှာအဓိကကိစ္စရဲ့အဖြစ်ထွက်ပေါ်လာပြီးလက်ရှိစစ်တမ်းတွေအရအမေရိကန်ပြည်သူ28ရာခိုင်နှုန်းကနိုင်ငံရဲ့နံပါတ်1ပြည်နာဖြစ်ရှုမြင်ပါတယ်ဒါပေမဲ့စိတ်ဝင်စားစရာကောင်းတာကလူဝင်မှုကြီးကြပ်ရေးပေါ်စိုးရိမ်မှုတွေမြင့်တက်နေချိန်မှာပဲမဲလာပေးနိုင်တဲ့သူတွေမှာဒီလိုနိုင်ငံသားကရွှေ့ပြောင်းအခြေချသူတွေစိုက်ချိန်တင်များပြားလာတာဖြစ်ပါတယ်2022ခုနှစ်မှာအမေရိကန်ပြည်အောင်စုတွင်နိုင်ငံရခြားကရောက်ရှိလာသူ46သန်းကျော်ရှိပြီးစုစုပေါင်းလူဦးရေ14ရာခိုင်နှုန်းရှိပါတယ်ဒီရေအတွက်ဟာ1920ပြည်နှစ်ကလေးကဆိုရင်အမြင့်ဆုံးဖြစ်ပါတယ်ပြည်သူ့တင်နာစင်တာရဲ့ခန့်မှန်းချက်အရဒီထက်ကလူ23သန်းဟာနိုင်ငံသားဖြစ်ခံယူထားပြီးအရွယ်ရောက်သူတွေဖြစ်လို့မဲပေးခွင့်ရှိကြပါတယ်ဒါမဲပေးခွင့်ရှိတဲ့အမေရိကန်နိုင်ငံသားအားလုံးရဲ့အစဲပုံပုံတစ်ပုံဖြစ်ပါတယ်ဒီလိုများပြားလာတာဟာရွှေပြောင်းနေထိုင်သူဦးရေတိုးပွားလာတာအပြင်သမရဘိုင်ဒန်ဆိုရာရဲ့နိုင်ငံသားခံယူခွင့်အလွယ်ကူချော့မွေ့အောင်ဆောင်ရွက်ပေးတဲ့မူဝါဒကြောင့်လည်းဖြစ်ပါတယ်အမေရိကန်မှာနိုင်ငံသားခံယူပြီးမဲပေးခွင့်ရှိသူတွေဟာကမ္ဘာနှံကရောက်လာကြသူတွေပါအမ မက္ကဆီကိုနိုင်ငံကလူ 3.5 သန်း 16 ရာခိုင်နှုန်းနဲ့အများဆုံးဖြစ်ပြီးဖိလစ်ပိုင်အိန္ဒိယတရုတ်နဲ့ဗီယက်နမ်နိုင်ငံတို့ကစုစုပေါင်း 4.6 သန်းရှိပါတယ်။အာရှနဲ့လက်တင်နိုင်ငံတွေကရွှေ့ပြောင်းနေထိုင်သူတွေဟာမဲပေးခွင့်ရှိသူရဲ့စုစုပေါင်း 3 ပုံ 2 ပုံစီရှိပေမဲ့လက်တင်အမေရိကန်မဲဆန္ဒရှင်တွေရဲ့၄ပုံ2ပုံပဲနိုင်ငံခြားမှာမွေးဖွားကြသူတွေဖြစ်ပါတယ်။အမေအာရှအနယ်ပေါ်အမေရိကန်မဲဆန္ဒရှင်တွေရဲ့၃ပုံ၂ပုံကတော့နိုင်ငံခြားမှာမွေးဖွားကြသူတွေဖြစ်ပါတယ်။ရွှေပြောင်းနေထိုင်သူကြီးတွက်ထက်မှာလူပြူပါဝင်နှုန်းကတော့အချိန်ကြာလာနဲ့မျှအကျဆင်းလာပါတယ်။ဒါပေမဲ့2022ခုနှစ်စည်းစရာတွေအရရုရှားယူကရိန်းစစ်ပွဲကြောင့်နှစ်နှစ်ခွဲအချိန်ကာလအတွင်းရောက်ရှိလာသူတွေကိုထည့်သွင်းတွက်ချက်ထားတာမဟုတ်ပါဘူး။ဒီတော့အတွင်းမှာလူမဲရွှေပြောင်းနေထိုင်သူကြီးတွက်ကတော့နည်းနည်းတိုးလာပြီးမဲပေးခွင့်ရှိသူစုစုပေါင်းရဲ့10ရာခိုင်နှုန်းရှိလာပါတယ်။သူတွေကအများစုဟာဂျမေကာ၊ဟေတီနဲ့နိုင်ဂျီးရီးယားနိုင်ငံတို့ကဖြစ်ပါတယ်။နိုင်ငံသားခံယူထားတဲ့နှုန်းကလည်းလူမျိုးစုလိုက်တော်ကွာခြားနိုင်ပါတယ်။အာရှနဲ့ရှေ့လယ်ပိုင်းကရွှေ့ပြောင်းနေထိုင်သူတွေကတော့နိုင်ငံသားခံယူနှုန်းအမြင့်ဆုံးပါ။မက္ကဆီကိုနဲ့ဗိုအမေရိကတိုက်ကလာတဲ့သူတွေကတော့ဘာသာစကားခက်ခဲနဲ့ပညာရေးပိုင်းခက်ခဲတွေပိုကြုံနေရပြီးနိုင်ငံသားခံယူမှုနှုန်းအနည်းဆုံးဖြစ်ပါတယ်။လက်တင်အမေရိကရွှေ့ပြောင်းသူတွေကလည်းအမေရိကကိုပဲယာယီရွှေ့ပြောင်းနေထိုင်တတ်ပြီးသူတို့မွေးရမြေကိုပြောင်းကျင်တတ်တာမို့နိုင်ငံသားခံယူပြီးအပြီးနေလိုက်တဲ့ရေအတွက်ပုံနေပါတယ်။ဒီလိုနိုင်ငံသားကနေအမေရိကန်ကိုပြောင်းလာသူများစုကမဲထဲဖို့တိတ်ဆိတ်ဝင်စားတတ်ပေမဲ့သူတို့တွေကအာရှနဲ့စပိန်စကားပြောလက်တင်နယ်ဝါးတွေရဲ့မဲထဲနှုန်းကမူရင်းအမေရိကန်မဲထဲနှုန်းအရေအတွက်ထက်တောင်ပိုများတာပါ။နိုင်ငံသားခံယူသူတွေအများဆုံးကအမေရိကရဲ့လူဦးရေအများဆုံးပြည်နယ်၄ခုဖြစ်တဲ့ကယ်လီဖိုးနီးယား၊နယူးယောက်၊ဖလော်ရီဒါနဲ့တက်ဆက်စ်ပြည်နယ်တွေမှာတွေ့ရတာအံ့ဩစရာတော့မဟုတ်ပါဘူး။မဲထဲခွင့်ရှိတဲ့ရွှေပြောင်းသူတွေရဲ့ထက်ဝက်ကျော်ဟာဒီပြည်နယ်တွေမှာပဲနေထိုင်ကြတာပါ။ဒါပေမဲ့စုစုပေါင်းမဲဆန္ဒရှင်စီးရင်နဲ့နှိုင်းရှင်ရင်တော့ရွှေပြောင်းသူတွေကကယ်လီဖိုးနီးယား၊နယူးယောက်၊ဖလော်ရီဒါနဲ့နယူးဂျာစီမှာအများဆုံးပါ။ပြည်နယ်တွေလိုက်မှာလဲရွှေပြောင်းနေထိုင်သူဘယ်အုပ်စုကအများဆုံးလဲဆိုတာရှိတတ်ပါတယ်။ကယ်လီဖိုးနီးယားနဲ့တက်ဆက်စ်မှာဆိုရင်မက္ကဆီကိုကလာတဲ့သူတွေကအများဆုံးဖြစ်ပြီးနယူးယောက်မှာဒိုမီနီကန်တွေဖလော်ရီဒါမှာကျူးဘန်တွေနယူးဂျာစီမှာအိန္ဒိယနယ်ဟွာတွေအများဆုံးနေထိုင်ပါတယ်။ဒါ့အပြင်နိုင်ငံတော်မှာရွေးကောက်ပွဲအတွက်အရေးကြီးတဲ့ဟိုရင်းဒီရင်ပြည်နယ်တွေမှာလည်းနိုင်ငံသားကပြောင်းလာနေထိုင်သူမဲဆန္ဒရှင်တွေအများပြားရှိပါတယ်။ဂျော်ဂျီယာ၊အရီဇိုနာ၊နဗာဒါ၊ပန်ဆယ်ဗေးနီးယားနဲ့ဝစ်ကွန်ဆင်လိုပြည်နယ်တွေမှာဆိုရင်2020ရွေးကောက်ပွဲကအနိုင်ရှုံးကွာခြားတဲ့မဲရီအတွက်မဲထဲခွင့်ရလာတဲ့နိုင်ငံသားအရေးအတွက်ထက်ပိုနေတာပါဒီလိုအမေရိကန်ပြောင်စုကိုနိုင်ငံသားကရွှေ့ပြောင်းလာတဲ့အရေးအတွက်များပေမဲ့သူတို့အားလုံးကတုံးစုတယ်လို့သတ်မှတ်လို့မရတော့ဘူးသူတို့ရဲ့ရွေးကောက်ပွဲပေါ်တည်ရောက်မှုကိုတော့တိတိကျကျပြောဖို့ခက်ပါတယ်အရင်ကြုံထားဘူးတာတွေအရလည်းနိုင်ငံသားကပြောင်းလာသူတွေဟာသူတို့လူမျိုးလိုက်နိုင်ငံရေးဦးစားပေးချက်တွေမတူညီကြပါဘူး20ရာစုတစ်ချောင်းလုံးမှာဆိုရင်အိုင်ယာလန်ကရွှေ့ပြောင်းသူတွေဟာဒီမိုကရက်တစ်ပါတီအတွက်အဓိကအားဖြစ်ခဲ့ပြီးဖလော်ရီဒါကကျူဘာအတိုင်းဝိုင်းကတော့ကွန်မြူနစ်ကိုဆန့်ကျင်ခဲ့ကြပြီးဆယ်စုနှစ်တွေတော်ကြာတဲ့အထိရီပါဘလီကန်ပါတီကိုထောက်ခံခဲ့ကြပါတယ်။စပိန်စကားပြောတွေကတော့အများအပြားဒီမိုကရက်တစ်ဘက်ပိုချိန်ပေမဲ့ဒက်မရဒေါ်နယ်ထရမ့်နိုင်ငံတော်ကသူတို့ကအကြီးအကျယ်ထောက်ခံခဲ့ကြတာဖြစ်ပါတယ်။ရွေးမှုကြီးကြပ်ရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ရင်လည်းသူတို့ချင်းချင်းကြားမှာတော့သဘောထားမတူကြပါဘူး။ပြမွေရွှေပြောင်းသူတွေကိုကျမ်းမာရေးအာမခံပေးတင်တယ်ဆိုတာနဲ့ငငယ်လေးကလေးကနိုင်ငံထဲရောက်နေသူတွေကိုနိုင်ငံသားပေးတင်တယ်လို့အများစုကထောက်ခံပေးမိတယ်။တော်တော်များများကလည်းပိုတင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေရှိစေချင်ပါတယ်။ပြီးတော့ဒီလိုနိုင်ငံခြားကလာတဲ့အမေရိကန်နိုင်ငံသားတွေတဲ့ဒီမိုကရက်က Republican တဲ့နှစ်ဆပိုများပေမဲ့ဘယ်ပါတီကိုထောက်ခံရမလဲမသေချာသူတွေဘယ်ပါတီကိုမှမထောက်ခံသူအခြေအတွက်ကပိုတော်များနေတာပါခင်ဗျာ။
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ခုတော့ပြည်တွင်းဆက်ဆက်သတင်းတွေကိုတင်ပြပါမယ်။မနေ့ကရွေးကောက်ပွဲကတက်လာမဲ့ American အစိုးရအပေါ်မှာ NUG လူခွေရေးဝန်ကြီးကဘလို့ပြောလင့်ထားတယ်ဆိုတာကိုတင်ပြချင်ပါတယ်။ဘယ်ဆူအပ်တဲ့မြန်မာဒီမိုကရေစီနဲ့လူ့ခွင့်ရေးကိုအားပေးတဲ့ဘူဝါဒမလျော့စေပဲအမျိုးသားညီညွတ်ရေးအစိုးရ NUG ကိုတရားဝင်အသိမှတ်ပြုရေးနဲ့လူထုကိုကာကွယ်ပေးမဲ့ဤပညာအကူအညီပါဝင်မြန်မာရေးပုံမထီအောင်ဆောင်ရွက်ဖို့လိုအပ်ကြောင်းဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ် VOA Studio ထဲမှာကိုငိမ့်ချိုက်အေကတွေ့ဆုံမေးမြန်းထားပါတယ်ဟုတ်ကဲ့အခုလိုသင်ပြပြီးရင်တော့ကိုကြီးချားရေးကနေ NUG ရဲ့ဝင်ကြီးဥဟမျိုးမင်းကိုမေးမြန်းထားခဲ့တာပါဒီမေးမြန်းချက်တွေကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်ဘာကိုတွေးရမလဲဆိုလို့ရှိရင် NUG ရဲ့လှုပ်ရှားမှုတွေနဲ့အမေရိကန်နိုင်ငံသားနော်ရုန်းကန်နေတာတွေအများကြီးရှိနေပါတယ်နော်ခုတော့ကိုဂျင်ညာရဲ့အင်တာဗျူးကိုနောက်မှကျွန်တော်တို့တင်ပြပြီးတော့ခုဆက်လက်ပြီးတော့ကျွန်တော်တို့စကိုင်းဘက်ကိုကျွန်တော်တို့အရင်ကြည့်ပါမယ်ကမ္ဘူမြို့နယ်အတွင်းမှာအောက်တိုဘာလ30ရက်နေ့ကစတင်ပြီးဒီကနေ့နိုဝင်ဘာလ၄ရက်နေ့ထိစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းကဒေသခံ62ယောက်ကိုဖမ်းဆီးထားဆဲဖြစ်တယ်လို့ဒေသကာကွယ်ရေးအဖွဲ့တွေကပြောပါတယ်ဒီစစ်ကြောင်းအတွင်းမှာကြည်စုကြောက်တိုင်နဲ့ဝတ္ထုကြီးရွာကနေ800ဝန်းကျင်ကိုလည်းမိရှုဖျက်ဆီးခဲ့တယ်လို့ဒေသခံတွေကဆိုပါတယ်ဒီကြောင်းသတင်းပေးဖို့ကြအပြည့်စုံကိုမတ်ကိန်ချက်ကပြောပြပါမယ်
ကမ်ပလူမြို့နယ်ဘူးကြီးချေးရွာကိုနိုဝင်ဘာလ4ရက်မနက်ပိုင်း 10:00 နာရီဝန်းကျင်လောက်မှာကာဘိုးချေးရွာစစ်ကောင်စီအထိုင်းစခန်းကနေကားသုံးစီးနဲ့ရောက်လာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်အင်အား100ဝန်းကျင်ခန့်ကတိုင်အိမ်တယောက်ချေးရွာအစီအဝေးခွက်ခဲ့ပြီးတဲ့နောက်ဒေသခံ50ဝန်းကျင်လောက်ကိုဖမ်းဆီးသွားတာဖြစ်တယ်လို့ရေဦးမြို့နယ်အခြေပြု People's Defense Comrade မှပြန်ကြားရေးတာဝန်ခံကိုထူးခန့်စောကပြောပါတယ်
ဒီနေ့မနေ့ဒီကမ္ဘလူနယ်ဒီကာဘိုခွေးကျန်းကနေပြီးတော့ဒီအကျန်းဖက်စစ်ခွေးတရားကံကဒီကားကြီး3စီးနဲ့ပေါ့နော်ဘူးကြီးရွာတွေဝင်လာတယ်လို့ဒီဘူးကြီးရွာကံဒီပြည်သူတွေပေါ့နော်တိုင်တယောက်မတက်မနေရဆိုပြီးတော့တိုင်တယောက်ခေါ်ပြီးတော့အစည်းအဝေးလုပ်ခဲ့လို့တိုက်တွေကမှသူတို့ပြည်သူ50ကံကိုဖမ်းဆီးခေါ်ဆောင်သွားတယ်ဒီကမ္ဘလူ6006တက်ထဲကိုပေါ့နော်ဖမ်းဆီးခေါ်ဆောင်သွားတယ်လို့ဘာကြောင့်ဖမ်းခေါ်သွားတယ်ဆိုတော့ကျွန်တော်တို့အတိမပြုနိုင်သေးဘူးဗျ။ပြည်သူ50ခန်းကိုဒီကြားဘလောက်မားဘလောက်ဆိုတာလည်းမသိရသေးဘူးပေါ့နော်။ဒါသူတို့ဖမ်းခေါ်သွားပြီးတော့ဒီကမ္ဘလူ6006တက်ထွေကိုပြန်ဝင်သွားတယ်လို့ကျွန်တော်သိရတယ်
။ဘူးကြီးကျေးရွာကအရင်ကတည်းကစစ်ပီးရှောင်ခဲ့ရတဲ့ကျေးရွာမဟုတ်တာကြောင့်စစ်ကောင်စီတပ်တွေဝင်လာချိန်မှာဒေသခံတွေကရွာထဲမှာပဲရှိနေခဲ့ကြတာဖြစ်တယ်လို့ဘူးကြီးကျေးရွာအနီးကဒေသခံတွေကပြောပါတယ်။အောက်တိုဘာ31ရက်နေ့ကစစ်ကောင်စီတပ်အင်အား160ကျော်လောက်ဟာကမ်ဘလူရေဦးနယ်ဆက်ကအိုင်ပေါင်းကြောင်ကြီးရွာကိုစစ်ကြောင်းဝင်ရောက်လာပြီးဖုန်ကြီးကြောင်အတွင်မှစစ်ရှောင်နေကြတဲ့ဒေသခံ39ဦးကိုတော်လှန်ရေးတပ်တွေနဲ့ဆက်နွယ်တယ်လို့ဆွဆွဲပြီးဖမ်းဆီးသွားတယ်လို့ကုထုခန့်စောကပြောပါတယ
်ရေဦးနယ်မြောက်ဖက်ချံနော်ဒီအောင်သားရပြူစောတိရွာကပြူစောတိ40လောက်နဲ့လည်းပူးပေါင်းပြီးတော့အင်အား160ကားလောက်နဲ့ဒီကာဘူးရဲ့ရှေ့ဘက်ပေါ့နော်ဒီအိုင်မောင်းဆောင်ရွာကိုသူလည်းနဲ့ဒီလက်နက်ငယ်တွေပြစ်ခတ်ပြီးတော့သူကနေဦးဝင်လာတယ်ဗျဒီအိုင်မောင်းဆောင်ရွာကိုဒီလက်နက်ကြီးပြစ်ခတ်မှုကြောင့်ပေါ့နော်ဒီအရသာပြည်သူတူလည်းထိခိုက်တဲ့အရာရှိခဲ့တယ်သူလည်းနဲ့ဒီလက်နက်ငယ်တွေပြစ်ခတ်ပြီးတော့ဒီချေးရွာအတွင်းမှာရှိတဲ့ဒီဖုံကြီးကျောင်းကိုအရင်ဝင်တယ်လို့ဒီကျောင်းတွင်မှာဒီစစ်ဘေးတိမ်းရှောင်နေကြတဲ့ပြည်သူတွေလည်းရှိတယ်ဒီပြည်သူတွေကမှဒီ PDF နဲ့ဆက်နွယ်ပတ်သက်တယ်ဆိုပြီးဆွဆွဲပြီးတော့ဒီအမျိုးသား34ဦးနဲ့အမျိုးသမီး3ဦးပေါ့နော်စုစုပေါင်း38ဦးကိုသူတို့လူသားတိုင်းကျူးလုပ်ပြီးတော့ဖမ်းဆီးခေါ်ဆောင်သွားတယ်ဗျ
နိုဝင်ဘာလ၁ရက်နေ့မှာဝက်တိုးတောင်ရွာကိုစစ်ကောင်စီစစ်ကြောင်းဝင်ပြီးဒေသခံ၅ဦးကိုဖမ်းဆီးနေအိမ်တရားကျော်ကိုမီးရှို့ခဲ့တယ်လို့ဒေသခံတွေနဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။အိုင်ပေါင်းချောင်ချေးရွာကိုဝင်တဲ့စစ်ကောင်စီစစ်ကြောင်းဟာကြီးစုချေးရွာနဲ့ကြောက်တိုင်ချေးရွာတို့ကိုပါမြေပြင်စစ်ကြောင်းထိုးဝင်ရောက်ခဲ့တယ်လို့ဒရုန်းနဲ့ဘုံးကျဲချခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကျေးစုရွာနဲ့ကြောက်တိုင်ကျေးရွာတို့ကရာနဲ့ချီတဲ့နေအိမ်တွေကိုပါမိရှုခဲ့ကြတယ်လို့ကိုထုခန့်စောကပြောပါတယ်
။ကျေးစုရွာကိုအရင်ဝင်ပြီးတော့ဒီပြည်သူပိုင်းနေအိမ်400ခန့်ကိုမိရှုဖျက်ဆီးသွားတယ်ဗျ။ဒီကျေးစုရွာကိုဒီပြည်သူပိုင်းနေအိမ်400ခန့်လောက်ကိုမိရှုဖျက်ဆီးပြီးတော့ဒီတောင်ချောင်းဖုံးတော်ကြီးချောင်းနဲ့မြောက်ချောင်းဖုံးတော်ကြီးချောင်းနှစ်ချောင်းလုံးကိုလည်းသူတို့မိရှုဖျက်ဆီးသွားတယ်ဗျ။ကြည်စုရွာကိုမိရှို့ပြီးတော့တခါကိုက်ရမှာရှိတဲ့ကြောက်တိုင်ရွာကိုလည်းသူတို့နေပြင်စစ်ကြောင်းထောင်ဝင်ပြီးတော့ဒီနေအိမ်300ခန့်ကိုမိရှို့ဖျက်ဆီးသွားတယ်
။နိုဝင်ဘာ30ရက်နေ့ကစတင်တဲ့စစ်ကောင်စီရဲ့နေမြေရှင်းလင်းရေးစစ်ကြောင်းကကာဘိုးတိုက်နယ်အတွင်းကကြည်စုကြောက်တိုင်အိုင်ပေါင်းချောင်ဝက်တိုးဘူးကြီးစတဲ့ကျေးရွာတွေကိုဝင်ရောက်ခဲ့ကြတာဖြစ်ပါတယ်။ကမ်ဘလူမြို့နယ်ဘူးကြီးကျေးရွာကိုနိုဝင်ဘာ4ရက်နေ့မှာစစ်ကောင်စီတပ်တွေကစစ်ကြောင်းဝင်ရောက်ပြီးဒေသခံ50ဝန်းကျင်ကိုဖမ်းဆီးသွားပြီး အော်တိုဘာလ31ရက်နေ့ကအိုင်ပေါင်းချောင်ဒေသခံ39ယောက်နဲ့နိုဝင်ဘာလ1ရက်နေ့မှာဝက်တိုးတောင်ရွာကဒေသခံ5ယောက်အပါအဝင်စုစုပေါင်းဒေသခံ92ယောက်ကိုစစ်ကောင်စီတပ်တွေကဖမ်းဆီးပြီးလက်ရှိ6006တပ်ရင်းမှာပဲဖမ်းဆီးခံထားဆဲဖြစ်ပါတယ်။အော်တိုဘာလ30ရက်နေ့ကစလို့ဒီကနေ့အထိ6ရက်အတွင်းစစ်ကောင်စီကကြီးစုကြောက်တိုင်းဝက်တော်ဘူးကြီးစတဲ့ခြေရွာတွေကနေအစုစုပေါင်း800လောက်ကိုမိရှုခဲ့တယ်လို့ဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့တွေကအတည်ပြုပါတယ်။ကြီးစုခြေရွာအခုတကြိမ်မိရှုခံရတာဟာ3ချိန်မြောက်မိရှုခံရတာဖြစ်ပြီး2022ခုနှစ်တုန်းကလေးဆောင်တိုက်ခိုက်မှုအပါအဝင်2ချိန်မိရှုခံထားရဘူးတဲ့ခြေရွာဖြစ်ပါတယ်။2022ခုနှစ်ကစစ်ကောင်စီရဲ့လေးဆောင်တိုက်ခိုက်မှုနဲ့အကြီးအကျယ်မိရှုမှုခံခဲ့ရပြီးတဲ့နောက်ဒေသခံတွေဟာကြီးရွာအတွင်းမှာနေအသေးလေးတွေစောက်ပြီးပြန်နေကြပေမဲ့အခုတစ်ခေါက်ထပ်ပြီးစောက်ထားတဲ့နေအိမ်တွေကိုမိချက်ရှို့တာဖြစ်တယ်လို့ဒေသခံတို့ကပြောပါတယ်။ကြီးစုကြီးရွာဟာအိမ်ကြီး800နီးပါးရှိတဲ့ကြီးရွာကြီးဖြစ်ပြီးအစ္စလမ်ဘာသာဝင်တွေနဲ့ဗုဒ္ဓဘာသာဝင်တွေအတူတကွနေထိုင်ကြတဲ့ကြီးရွာကြီးဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေမှာပြည်သူကာကွယ်ရေးတပ် PDF တွေရှိနေလို့နေမြေရှင်းလင်းရတာဖြစ်တယ်လို့ထုတ်ပြန်လို့ရှိပါတယ်။ဒီလိုနေမြေရှင်းလင်းမှုတွေကြောင့်စကိုင်းတိုင်းမှာစစ်ပေးဆောင်ရှိအတွက်ကနေစဉ်နဲ့အမျှတဖြည်းဖြည်းတိုးလာနေပါတယ်ရှင
်။စပိုက်ဆိုင်ရာကျွေးချက်လေးတွေရှိသွားတဲ့အတွက်အစီအစဉ်မှာခေတိကောက်ဖြစ်သွားတာလေးကိုတောင်းပန်ပါစီ။အခုတော့ NUG ဝန်ကြီးဦးအောင်မျိုးမင်းရဲ့အင်တာဗျူးကိုတင်ပြပါမယ်။ဘယ်ဆိုရပဲတက်တဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုမှာအမျိုးသားညီညွတ်ရေးအစိုးရကိုတရားဝင်အသိမှတ်ပြုရေးနဲ့လူထုကိုအကာအကွယ်ပေးပြီးဤပညာအကူအညီအပါအဝင်မြမအရေးကိုပို့ပြီးထီအောင်ဆောင်ရွက်တာကိုလိုလားပါတယ်လို့ဝန်ကြီးကပြောပါတယ်။ကိုငင်းညာရေးက VOA Studio မှာအခုလိုအင်တာဗျူးထားတာပါ
။ဟုတ်ကဲ့အခုအမေရိကန်မှာဒီရွေးကောက်ပွဲနဲ့အတူတူပေါ့နော်ဒီအစိုးရတဲ့အပြောင်းလဲမှာပေါ့နော်ဒီမြမအရေးမှာဒီလူခွင့်ရေးနဲ့ပတ်သက်ပြီးတော့စိတ်ဝင်စားမှုကျော်ပါသွားတာမျိုးပြောင်းလဲသွားတာမျိုးဒါမှမဟုတ်ကပြောင်းလဲသွားတာမျိုးစိုးရိမ်ချက်ရှိလားဝင်းကြီးနေလဲ
အစိုးရတဲ့တခုဟိုပြည်သူလူထုကရွေးချယ်ရင်တော့ဒါပြည်သူလူထုကနေရွေးချယ်တဲ့အစိုးရတဲ့ကတက်လာမှာပါဒါပေမဲ့အဲ့ဒီအစိုးရရဲ့ policy ကတခါတလေအရင်အစိုးရရဲ့ policy နဲ့ပုံမူအားကောင်းတာလည်းရှိတယ်လို့သူတို့ရဲ့စိတ်ဝင်စားမှုရနိုင်ငံရေးစိတ်ဝင်စားမှုနောက်တစ်ခါသူတို့ရဲ့နိုင်ငံရေးနိုင်ငံခြားရေး policy ကအထိုက်အလျောက်ပြောင်းလဲမှုတော့ရှိပါတယ်ဘယ်အစိုးရတက်တက်ပါကျွန်တော်တို့တက်တဲ့အစိုးရအနေနဲ့လက်ရှိမြန်မာနိုင်ငံပေါ်မှာထားရှိတဲ့ဒီဒီမိုကရေစီနဲ့လူခွင့်ကိုအားပေးတဲ့ policy တွေမလျော့စေချင်ပါဘူး။ကျွန်တော်နည်းနည်းဆိုရင်တခုကအခုဆိုလို့ရှိရင်ဒီအမေရိကန်အနေနဲ့ကနိုင်ငံတကာမှာပါဝင်လို့ဆောင်မဲ့အကြောင်းအရာ issue တွေကများနေတယ်။ issue တွေကလည်းမြန်မာနိုင်ငံနဲ့စာမယ်ဆိုရင်တော့ပြောမယ်ဆိုတကဘာလုံးနဲ့သက်ဆိုင်တဲ့ issue လိုမျိုးဒေတာတစ်ခုအတွက်အရေးကြီးတဲ့ issue တွေမျိုးတော်တော်များများဖြစ်ပျက်နေတယ်။အဲ့အတွက်ကြောင့်မလို့တခြားအစိုးရတစ်တခုတက်လာတဲ့ခါမှာတခြားသူတို့ရဲ့နိုင်ငံရေး policy စိတ်ဝင်စားမှု policy ကခုနတခြားနိုင်ငံတွေကိုပုံမှန်စိတ်ဝင်စားရင်းနဲ့မြန်မာနိုင်ငံရဲ့ issue ကိုအခုလောက်တောင်စိတ်ဝင်စားပေးနေရော့သွားမှာကျွန်တော်စိုးရိမ်ပါတယ်အခုလက်ရှိချိန်မှာတော့ကူညီဖို့အတွက်ဂတိကဝတ်တွေကူညီမယ်ဆိုတဲ့လမ်းစဉ်တွေရှိပြီသားအဲ့ဒီကိုပုံမအားကောင်းတဲ့ပုံစံမျိုးဖြစ်ဖို့အတွက်အရန်ရည်ကြည့်ပါတယ်
ဟုတ်ကဲ့အမေရိကန်အစိုးရအနေနဲ့ပေါ့နော်ဒီမြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေရော့ပါသွားအောင်ဆိုဘလို့ထိရောက်တဲ့တုံ့ပြန်ချက်မျိုးအရေးယူမှုမျိုးပေါ့နော်အခုလက်ရှိလှုပ်ဆောင်နေတဲ့ဒီပိတ်ဆို့အရေးယူမှုတွေအပြင်မှာပေါ့နော်ဘာလို့မျိုးထိရောက်အောင်လုပ်နိုင်သေးတယ်လို့ထင်လဲဗ
ျစီးပွားရေးပိတ်ဆို့မှုလက်နဲ့တင်ဖို့ရောင်းချမှုအားဒါကတော့အမေရိကန်အစိုးရတော်တော်များများလုပ်ထားတာရှိပါတယ်ဒါပေမဲ့လက်ရှိအချိန်မှာအမေရိကန်အစိုးရတခုလည်းလုပ်လို့မရဘူးဗျနောက်ကဒီလိုမျိုးဆန်ရှင်နေလက်နဲ့ပိတ်ဆို့မှုလုံးဆောင်နေဆိုတာအာနာသိမ့်တာတစ်နှစ်ပြည့်မှနောက်ဒေါအောင်ဆန်းစုကြည်ကိုတခါဖမ်းတဲ့အချိန်ဘယ်လောက်ပြည့်မှ anniversary event မဖြစ်တဲ့တကယ်ကိုကျန်တဲ့မဟာမိတ်နိုင်ငံတွေ EU လိုနိုင်ငံတွေ Australia New Zealand ဒီ Pacific နိုင်ငံတွေ ASEAN နိုင်ငံတွေနဲ့ကျွန်တော်ချိတ်ဆက်ပြီးတော့လုံးဆောင်တဲ့ global impact ဖြစ်နိုင်တဲ့ကျွန်တော်တို့ဒီလိုမျိုးဟာမျိုးကိုတဦးတည်းမလုပ်ဖ ೇನೆ ညှိနှိုင်းဆောင်ရွက်ဖို့အတွက်အများကြီးရည်ကြီးပါတယ်နောက်ကနိုင်ငံသားဆင်မြင့်နိုင်ငံသားဆင်မြင့်မှာကျွန်တော်တို့ဒီတရားမျှတမှုကိစ္စတို့ရဲ့လှုပ်ဆောင်မှုကတကယ်ကိုရာဇဝတ်သားအဆင့်ဖြစ်နေပြီရာဇဝတ်မှုဖြစ်နေပြီအဲ့ဒီနေရာမျိုးမှာဆိုလို့ရှိရင်လည်းတကယ်ကိုကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်တဲ့အရာတွေဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တွန်းတွန်းတိုက်တိုက်နဲ့ ဥဆောင်ပြီးတော့လှုပ်ဆောင်တာတယ်တစ်ချိန်တည်းမှာလည်းတခြားနိုင်ငံတွေရဲ့စိတ်ဝင်စားမှုရရှိဖို့အတွက်ဒီထက်ပိုမှုပြီးတော့လှုပ်ဆောင်မှုလိုအပ်ပါတယ်ဒုတိယတစ်ခုကကျွန်တော်တော်လှန်ရေးအင်အားစုတွေပိုမှုထိရောက်တော့အကူအညီလိုအပ်ပါတယ်သုံးမျိုးပါတန်တမာရေးရထောက်ပံ့ကူညီမှု NGO ပြည်သူတွေကနေထောက်ခံတဲ့အစိုးရအဖြစ်အသိအမှတ်ပြုဖို့စစ်တမ်းကြောင့်ထွက်ပြေးတိမ်းရှောင်လာတဲ့လူတွေကိုလူသားချင်းစာနာမှုအကူအညီတိကျပို့ပြီးတော့ကျွန်တော်တို့ထိရောက်တဲ့နည်းလမ်းနဲ့ပေးဖို့တတိယတစ်ခုကတော့ဒီတော်လှန်ရေးကာလအတွင်းမှာလိုအပ်တဲ့ကျွန်တော်တို့နည်းပညာဆက်သွယ်ရေးဒီအကူအညီကိုထိရောက်ပေးဖို့ဒါတွေကိုအမြန်ဆုံးလှုပ်ဆောင်ပေးဖို့တိုက်တွန်းလုပ်ပါတယ်
American ရဲ့ဒီမြမကြီးဆောင်ရွက်မှုမှာဆိုရင်ပေါ့နော်ဒီအစိုးရအပြင်မှာဒီလွှတ်တော်ရဲ့ဆောင်ရွက်ချက်တွေလည်းအများပြားရှိပါတယ်ဗျာမှာတော့ဒီဘာမာအက်အပြေအခုဆိုဘာမာကော့ကတ်စ်ဖွင့်လာတဲ့ဒီဘရိတ်ဘာမာတွေထွက်လာတယ်ပေါ့နော်အဲ့ဒါမျိုးပေါ့နော်ဝင်းကြီးနေဆိုဒီလူခွေနဲ့ဒီမိုကရေစီရေးတယ်ဆိုဒီပြီးခဲ့တဲ့ဆောင်ရွက်ချက်တွေကိုဘယ်လိုသုံးသပ်လဲရှေ့လာမဲ့အချက်တွေကို
Burma Act, Free Burma Act, that is on the table, ne, that is general scene, she married. I mean, to show me, Ama, to know Lodo Remale, whom you might you lose on a champion, eh? A piano, eh? The champion piano, Lodo, dream your money and Lushamu, yet then, Dora, now need or a chilumiava. Now, Ted, champion, Luapa, champion, tell you, dear Mahopa. No, general champion, Nyalu, a day. Any champion, ah, could not be a Yama, a yego. Say your guyo, Nangaye ya, Nakunina, Nilan ya, Narka, Yamaning, Chinu, Nale, the champion, eh, Porton Lama, Mankan, teacher, Ubri, dio. Ubri, now said to eh, general di, Sanchi, in a county for ye, no monitoring case out, lose on my shit, eh, daddy, general, tap your pissy, Jamare, at all. Dilumu, say when Zari to the Yamia Portal Ali, Yama Pidurigo, good a joke you yet. General, American Nanga yet, Democracy Luque, yet DJ Hari, Bumu Portal, my pit dead, General Lacanjuzuare. Those are people that I don't know why.
Okay, when you meet your chain baby or Pijabit, Chizumi Itamana.
Okay, Chizu to Margaret.
American Piazuma, Novimala, Zimbame, Tamra, Yukapu. Few American, then Yamawan season, Annibu, two seasons, Taya told him people she married. Novimang Aye, Enganyavan, Yukapu, Zimba, Bizilu, Mayoni, Alon, Pedwajing, and Sabio. Now so Yaladigo, Chene, Divini, Tina, Bimapi, and I shown Tonta Tenet, Nayay, Sunitical, Taya told him, Tinset, Pedawame. The American Yukapuena, two season or Chisine, Sui, Nema Senoja, Nuema, Chowye, Old Woman, Senai Gray, American Shiva, and Dita Sending, Inganya, Setanaiga, Sabio, Nanaija, Penu Tishun, and Mari. View in Nemawaye, Lulu Mesri, Yotanine, View a website Gani, Bio Taya, Tishun, and Epi, View in Nemawan, Facebook, and YouTube, Lumukoya, Samianari Malay, Taya, Tolin Pedo Map Separi. You got this semi American Jake up with a two season or some of your tissue Tawashin.
Who are busing season with Sabame? See why Jama Job interviewed at Sajamane. American Tabla, you got with my maybe Jamin, Yama, American Mingo, Kunyanya Igabe, Kudu Minya Tabade.
American, you got with my Tamara Long Uja, a piano sang Pinny Jadlube. เมษานาชินิจามาเลยมาดูกวยกันเรื่องนี้ชินิจาระวะไอ้ที่มาอเมริกันยังมาเมษานาชินิเลยป่าวเลยดิโมแครตติกที่สูงเลยชีเรนิวยอร์กพินิมานิทันดูมาจูนิการอรีพับลิกันตมราลองโดนัลด์ทรัมป์ทุกขันดูว่าโดนัลด์ทรัมป์ที่เอาตมราตาวันทันสองเงินงาตุตบอจ้าเกเรเฉดดีกูมาจูนิการอคุลุพยาวเลย
ตูก้าอิมิเกรชันแอนด์พอลิซีโปรโตคอลที่ชัดเจนชัวร์นั่นเอง ดังนั้นเมื่อเนี่ยเราพิจารณาตัวดาวน์ทันสองนี้เลยใช่ไหมจมารูดีมินิสิสเต็มออลโปรดักชันเอ็กซ์ครีโลมันเนี่ยปีรอเอลูโลกเอ็กซ์ค่ะมาจมารูแก๊สไพรซ์ดีอย่างจ่าเลยไลค์$2.50เอาไอ้มาอินฟลักชันเรทดีตัวอย่างเท่านั้นเนี่ยแก๊สไพรซ์จ่าเลยค่ะมาจมารูเอ็กซ์เพนส์ดีอะไรยอดจ่าละเราบ่เนาะสำหรับลูเนมูลิฟวิ่งสแตนดาร์ดจมารูอินคัมเรทเนี่ยจมารู middle class ลูเลก้า กำกำ handle ลงไหนเนี่ย แล้วดูว่า GDP ประมาณ Trump's debt GDP pamana ka 1.9 2023 ma 2.5 da GDP tat de so atai de da si bwa yi tat da be paw no so ai da de to khu pio border chuma lo di border mexico border border line ni ma tu te te cha cha security thain chou nai na tu a adika america first so ro america ko be u sa pe pio di long chong ye ko a myai u sa pe nai ne so juni chai de chat dia a ra de paw no ho
လက်ရှိကော်လိုရာဒိုပြည်နယ်မှာနေထိုင်နေတဲ့ကိုထူးမြတ်ကတော့ပါတီတစ်ခုခုကိုထောက်ခံတဲ့သူဖြစ်တဲ့တရားဝင်မှတ်ပုံထင်ထားတာမရှိပေမဲ့ဒီမိုကရက်တစ်ပါတီဘက်ကိုအလေးသာတဲ့သူပါကိုဗစ်ကာယောဂါကာလတုန်းကသမ္မတဒေါ်နယ်ထရန့်ရဲ့ခေါင်းဆောင်မှုအခန့်ကဏ္ဍကိုသူကအခုလိုပဲမေးခွန်းထုတ်ပါတယ
်ထရန့်သမ္မတဖြစ်နေတဲ့အချိန်မှာသူဟိုကဟိုအတိတ်ကဟိုကအကြီးအကျယ်ဆုံးပြဿနာတော့သူကိုဗစ်နဲ့ဆိုင်တဲ့ပြဿနာပေါ့နော်အဲ့ဒီပြဿနာမှာသူပြဿနာကိုဟာသိရှာကင်တွဲနေရမှာအမှန်တမ်းပြောရရင်ကျွန်တော်သူဘာမှသိလို့ပြလို့မဖြစ်ဘူးခင်ဗျသူဒီတိုင်းပဲပြဿနာကိုသူကလုံးဝမကင်ထွက်ပဲနဲ့ကိုကကိုဘာမှမလုပ်ပဲနဲ့နေတယ်နောက်ပြီးတော့သိပ္ပံမြာရှင်တွေပြောတာကိုနားမထောင်ဘူးနားမထောင်မဲနဲ့သူလှုပ်ရှင်တာလုပ်တယ်အဲ့ဒါနဲ့မကပဲနဲ့သူခေါင်းဆောင်မှုဆိုတာသူခေါင်းဆောင်တာကိုကျွန်တော်မမြင်ရဘူးဒါပေမဲ့သူအနာလူတွေကသူတစ်ခုခုမှားပြီးမလုပ်ရအောင်လို့ဆိုပြီးတော့ဝိုင်းပြီးတော့ကာကွယ်နေကြတယ်ပေါ့နော်အဲ့မျိုးဆိုတော့ तू ကတခြားလူတွေကသူ့အနာလူတွေကခေါင်းဆောင်ပြီးတော့သူတို့လှုပ်ရှင်တာတွေကိုလှုပ်နေကြတာသူ့နာမည်ကိုယူပြီးတော့ကျွန်တော်အဲ့တိုင်းမြင်တယ်ခင်ဗ
ျပါတီတစ်ခုခုကအသာစီးရနေတာမျိုးမရှိတဲ့ swing state လို့ခေါ်နိုင်တဲ့မြောက်ကော်ရိုလိုင်းနာမှာနေထိုင်တဲ့ Mark Consable ကတော့ Trump ကို design မမမဲပေးလာတဲ့သူပါသူကအင်ရှင်မတစ်ယောက်ဖြစ်ပြီးတော့သူနေ့စဉ်ရင်ဆိုင်ဖြစ်ရှင်းနေရတဲ့အခြေခံအချက်အလက်တွေကိုကြည့်ပြီး Trump ကိုသဘောကျတာလို့ပြောပါတယ်
အထူးတင်ကျမတို့လိုအိရှမာတို့ကကြတော့ဒီပေါ့နော်အခြေခံပေါ့နော်ကျမတို့ပြည်သူတွေနေလဲဆိုတော့အခြေခံပေါ့နော်ဒီကုန်စည်လုံးတက်တာလို့ပေါ့နော်ဒီအဲစီစေးပေါ့နော် gas price တွေတက်တာတို့ပြည်ရင်အဲနေဆက်လုံးရှုံရေးကောင်းတာတို့အဲ့ဒါလေးအဓိကကျမတို့တွေ့ကြတာပေါ့နော်ဟိုဂျာတွေက basic လို့ပြောရမယ်ကျမတို့လူပြည်သူတွေအတွက်ဒါအရေးအကြီးတဲ့နေ့တူတူကအရန်ကိုအရေးကြီးတဲ့အရာဖြစ်တယ်ဒါတွေက
ဒါပေမဲ့ကလေးကျဲတထေးကြီးဖြစ်တဲ့ Trump ထဲစာရင် Harris ကလူများစုရဲ့ပြဿနာတွေကိုပိုပြီးနားလည်နိုင်မယ်လို့ယူဆကြတဲ့သူတွေလည်းရှိပါတယ
်ဒီ campaign trail မှာကတော့သူလူတွေကိုပြောပြနေရတာကသူတကယ်လူတွေရဲ့ပြဿနာတွေကိုနားလည်တယ်ပေါ့နော်နောက်ပြီးပိုပြီးအရေးကြီးတဲ့ကိစ္စက Trump နဲ့ရှင်ရလို့ရှိရင် तू ကမွေးကလေးကချမ်းသာပြီးတော့အလုပ်သမားတွေလူတန်းတန်းစားတွေရဲ့ပြဿနာတွေ तू ကနားမလည်နိုင်ဘူးဒါပေမဲ့Kamala Harris ကကျွန်တော်တို့ဟိုဒီလူသားတန်းစားရလိုမျိုးဟိုဒီတိုင်းပဲကြီးလာတဲ့အတွက်သူကပိုပြီးနားလည်ရတယ်ပေါ့နော
် American ပြည်တော်စုမှာကအခုနှစ်ပိုင်းနေတဲ့ကုန်စည်နှုန်းကြီးမြင့်တာအခွန်ဆောင်ရတဲ့ပမာဏတွေများပြားနေတာတွေကိုလူလက်တန်းစားနိုင်ငံသားအများစုကမချေနှက်ကြပါဘူးဒီလိုပြဿနာတွေအတွက်ဆိုရင်တော့သမရဟောင်း Trump ကအခုတစ်ချိန်ပြန်နိုင်ခဲ့ရင်ပြည်လည်သွားနိုင်တယ်လို့ Mark Consable ကတော့ယူဆနေပါတယ
်အထူးတင်ကျွန်မတို့ဒီတူတွေပေါ့နော်အရန်ခံစားနေရတဲ့အရာကနံပါတ်1ကုန်စည်လုံးတက်တယ်ပြီးရင်အာစီစေးတွေတက်တယ်ပြီးရင်အိမ်လခတီအိမ်စည်လုံးတွေတအားတက်တယ်ပိုဆိုးတာအဲ့ချက်ပိုဆိုးတာလုံခြုံမှုရှိဘူးဟိုဒီတမတအဟောင်းဖြစ်တဲ့ဘောနော်မစ္စတာထရမ့်သူတက်လာလို့ရှင်နေဆက်ပိတ်မယ်ပြီးရင်အထူးဖြင့်သူ့ရဲ့မူဝါဒကျမတို့ပေးချက်သူပေးချက်ပေါ့နော်ပြည်သူတွေအသက်ကတော့ဒီအခွင့် short ချမယ်ပြီးရင်ဒီအထူးဖြင့်ဒီcheap money ရပါတော့သူတို့အဲ့ဒါအခွင့်အရေးမယူဖို့ပြင် overtime လုပ်တဲ့ဟာတွေကိုသူတို့အခွင့်မယူဘူးဆိုတော့ကျမတို့အရန်ကောင်းတာပေါ့ဘာဖြစ်လို့ကျမတို့တွေက paycheck to paycheck နေရတဲ့ပုံရပါလေနော်အထူးသဖြင့်မြန်မာပြည်ကိုအခုချိန်မှာအရန်ခက်ခဲတဲ့အချိန်မှာမြန်မာပြည်ကိုကျမတို့အရန်ထောက်ပံ့ဆင်တယ်လေထောက်ပံ့ဆင်လို့ကျမတို့ကအချိန်ပိုအများကြီးဆင်တဲ့အလုပ်တွေကိုနှစ်ခုသုံးခုလုပ်တယ်ဒါပေမဲ့ကိုလုပ်တဲ့လောက်ပြောမယ်ဆိုတော့အခွင့်အရေးပဲပေးနေရတော့ကျမတို့ကဘယ်လိုပြောရမလဲကိုဟန်လေးကိုမြန်မာပြည်ဟိုကိုညီဖို့မပြောနဲ့ကိုဟန်လေးကိုပေါ့အပတ်မလည်နိုင်ဘူးဖြစ်နေတယ်လေနော
်ဒီမိုကရက်တစ်တဲ့အမြဲနိုင်လေးရှိတဲ့ကယ်လီဖိုးနီးယားမှာနေထိုင်ပေမဲ့ပါတီဆွဲမရှိပဲအချိန်ပေါ်ကြည့်ပြီးပြီးခဲ့တဲ့သမရရွေးကောက်ပွဲတွေမှာမဲပေးလေးရှိတဲ့သတင်းစာထုတ်ဝေသူသခင်ခိုင်ဘွားကတော့ဘလို့အချက်တွေကိုကြည့်ပြီးမဲပေးတယ်ဆိုတာကိုအခုလိုပြောပါတယ်
ကိုအကျိုးစီးပွားနဲ့ပဲကျွန်တော်ချိန်ပြီးကြည့်ပါတယ်အဲ့တော့ကိုတိုင်းအကျိုးစီးပွားကိုစီးပွားရေးကိုလုပ်နေတဲ့ business နဲ့ဘယ်လောက်ဒီသမရရဲ့ policy က effect ဖြစ်တယ်လဲကြည့်ပါတယ်အဲဒုတိယအဆင့်အနေနဲ့ကို family member တွေနဲ့ကို family အကျိုးစီးပွားကိုကြည့်ပါတယ်တတိယအနေနဲ့ကိုလာခဲ့တဲ့ time ပြီပေါ့ကျွန်တော်တို့ဗမာပြည်လာခဲ့တဲ့ဖြစ်တဲ့အတွက်ဗမာပြည်အ အတွက်ဘလောက်အကျိုးစီးပွားဒီသမရပေးနိုင်လဲဆိုတာကိုကျွန်တော်ကြည့်ပါတယ်အဲ့လိုသုံးသင့်ခွဲပြီးကြည့်ပြီးကျွန်တော်ဆုံးဖြတ်ပါတယ်ကိုအတွက်ဆိုရင်တော့ကျွန်တော် small business ပေါ့နော်ဒီသတင်းစာရဲ့ publisher အနေနဲ့လည်းလုပ်ထားရဲဆိုတော့ session ရှိပါလိမ့်လုပ်ငန်းရှင်အသေးပေါ့နော်အကြီးမဟုတ်ဘူးအသေးဟို income ကဟို3သိန်းအောက်ဟိုကျွန်တော်နားလည်တော့ပေါ့နော် democratic ပြောကြတာ3သိန်းအောက်ပဲဆိုရင်တော့ဟိုသူတို့က tax မပေးပေးဖို့မလိုဘူးလို့ဒါပေမဲ့3သိန်းအထက်ကလည်းပမာလူမျိုးမှာတော်တော်တစ်နှစ်ပေါ့နော် income 3သိန်းထက်ကလည်းတော်တော်ရှားမယ်ဆိုတော့ကိုကျူစရာတက်အတွက်ကြည့်ရင်တော့ဒီမိုကရက်ကဟောကျွန်တော်အတွက်အားတာပါတယ
်တစ်ဖက်မှာလည်း Trump ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကကိုလာခဲ့တဲ့မိခင်တိုင်းပြည်ကလူတွေကိုဓာတ်ရိုက်ထိခိုက်လာမှာကိုသခင်ခိုင်ပွားကစိုးရိမ်နေပါတယ
်ပုံမှန်ပြောဟို executive order တက်တက်ထုတ်ပြီးဘာမှာဆိုပြီးမွတ်စလင်ဘန်းဆိုတဲ့အထက်မှာမြန်မာဆိုပြီးဖန်ချလိုက်တဲ့အတွက်ကျွန်တော်အတွေ့အကြုံကကျွန်တော်မီဒီယာလုံနာဆိုတော့မဲပေါက်တဲ့ဒီမဲပေါက်တဲ့လူတွေပါလာခွင့်မရဘူးဖြစ်သွားတယ်အိမ်တော်ဘက်တွေလာလို့မရဘူးဖြစ်သွားတယ်မိဘတွေခေါ်လို့မရဘူးဖြစ်သွားတယ်အဖိုးဘွားတွေခေါ်လို့မရဘူးဖြစ်သွားတာဖြစ်နေတော့ထိခိုက်ရပါဘူးဟောပါပြီးတော့တက်တက်ပေါ်တာတော့เนาะဒါသူလည်းအချိန်ချင်းဒီ campaign ကိုကျွန်တော်တက်တက်တော့ပြောပါတယ် mass deportation ဒါ repeatedly ပြောတယ်သူပြောတော့ပထမပိုင်းတော့ဟို illegal immigrant ခိုးဝင်တဲ့လူတွေလို့ပြောတယ်ဒါပေမဲ့နောက်ပိုင်းအခု Haitian ဟို spring fee မှာဖြစ်တဲ့အိစားဆိုရင်တော့ Haitian တွေက TPS ဗမာနဲ့တူတူပါပဲ TPS တမားတွေပါ deportation ဘက်ကိုပြောလာတယ်ဆိုတော့ဗမာအခုကျွန်တော်နားလေတော့တောင်းကနားလောက် TPS ရတာလူတွေအကုန်လုံးဟိုပြန်ရမဲ့သဘောတော့ဖြစ်ကုန်တယ်ဆိုတော့ဗမာပြည်တွက်ကတော့ကျွန်တော်အမြင်မှာဒီမှာခဏတော်တော်လေးကိုသူရဲ့ immigration policy ကချစ်ချစ်ကပ်ကပ်ဖြစ်မယ်လို့ယူဆပါတယ
်ဒါပေမဲ့ Trump ထောက်ခံသူမတ်ဂျူနီကတော့ကိုယ်တိုင် Trump လက်ထက်မှာနိုင်ငံသားဖြစ်လာသူတယောက်အနေနဲ့ကိုရွနဲ့ရှင်ပြီးတော့တကယ်လို့ဒီတစ်ချိန် Trump နိုင်လာရင်တင်းကျပ်လာနိုင်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုမစိုးရိမ်မှုအခုလိုပြောပါတယ
်အမြဲတမ်း open door ကြီးဖွင့်ပြီးရော America ကိုလာပါလာပါ all over the world ကိုကျမတို့ဖိတ်မခေါ်နိုင်ဘူးဒါပေမဲ့ the right way the right process နဲ့လာတဲ့လူအလုံးကို Trump က welcome လုပ်တယ်ဂျူနီကိုရိုင်းလည်း immigrant ဖြစ်လာတာ Trump presidential term မှာဂျူနီ citizen ဖြစ်လာတာဆိုတော့ဒါသူ့ရဲ့နီးလန်းမှန်တဲ့ဟာကိုလုပ်တာကလူတွေကမှန်သောနီးလန်းကိုကျမတို့ကထောက်ခံရတယ
်တမရလောင်းတွေပေါ်မြန်မာနယ်ပေါ်အမေရိကန်တွေရဲ့အမြင်ကိုကြားခဲ့ရတာပါခုလာမယ့်နိုဝင်ဘာ9ရက်ရွေးကောက်ပွဲရလဒ်နဲ့အတူသမရသက်ဟာသူ့ကိုထောက်ခံတဲ့သူစန့်ကျင်တဲ့သူနှစ်ဖက်လုံးအပါအဝင်လူသန်း300ကျော်ကိုဥဆောင်มาပါတချိန်နဲ့ပါပဲအမေရိကန်ပြည်ထောင်စုကကမ္ဘာအင်အားကြီးနိုင်ငံတစ်ခုလည်းဖြစ်တဲ့အတွက်တက်လာမဲ့သမရသက်ဟာနိုင်ငံတကာမှာရင်ဆိုင်နေရတဲ့စပွဲပဋိပက္ခနဲ့ရာသီဥတုပြောင်းလဲမှုလိုစိန်ခေါ်ချက်ကြီးတွေကိုလည်းဦးစားပေးအဓိကဖြစ်ရှင်းရဖို့ရှိနေပါတယ်ခင်ဗျာ
အခုတော့စီးပွားရေးဘက်ကိုဆက်ပြီးကြည့်ကြအောင်ပါအမေရိကန်မှာတမရလောင်းနှစ်ယောက်လုံးကငွေကြေးဖောင်းပွားမှုရေးကိုကြိုက်တွက်ဖို့နဲ့အလုံသမားတွေရတဲ့ပေါ့စုငွေပေါ်မှာပြည်တော်စုအခွန်မကောက်ရေးတို့ကိုဂရိပြုထားကြပါပါတဲ့ကြပါလေဒီအကြောင်းနဲ့ပတ်သက်ပြီးအေဘီရောဆိုင်ယာဘျူရိုကြီးကပက်စီဝေဒကုဆာရာရဲ့ပြတင်းဆောင်ပေါက်ကိုမတ်တိန်ထိုက်ကစီးပွားရေးကဏ္ဍမှာတင်ပြထားပါတယ
်အမေရိကန်ဒီမိုကရေစီရီပပ်လစ်ကင်ရောမဲဆန္ဒရှင်အားလုံးတသဘောတည်းရှိကြတဲ့ကိစ္စများရှိလားဆိုရင်တော့ရှိတယ်လို့ပြောရမှာပါဗာဂျီးနီးယားပြည်နယ်ကမဲဆန္ဒရှင်ဂျိမ်းစ်ရက်ဆယ်ကအခုလို့ပြောပါတယ်
I just see the prices keep increasing by
25 cent 50 cent နဲ့ဈေးနှုန်းတွေကတဖြည်းဖြည်းတက်လာပါတယ်ရှိတဲ့ငွေနဲ့လောင်းငါဖို့ကမလွဲတော့ပါဘူ
းနိုဝင်ဘာလရွေးကောက်ပွဲအချိုကာလမှာပြိုင်ဘက်နှစ်ဦးဖြစ်တဲ့ဒုတိယသမ္မတကမလာဟဲရစ်စ်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့နှစ်ဦးစလုံးကငွေကြေးဖောင်းပွားမှုအရေးကိုအာရုံစိုက်ထားကြပါတယ်ဒီမိုကရက်သမ္မတလောင်းဒုတိယသမ္မတကမလာဟဲရစ်စ်ကတော့အစားအသောက်နဲ့စားသောက်ကုန်တွေမှာစိတ်ချိုက်ဈေးနှုန်းပြောင်းလဲမှုကိုပြည်တော်စုအဆင့်တန်းမြစ်ဖို့နောက်တစ်နှစ်သားကလေးငယ်တဦးအတွက်မိသားစုကိုဒေါ်လာ6000အခွန်လျှော့ပေးရေးနောက်ပထမဆုံးအကြိမ်အိမ်ဝယ်မဲ့သူတွေအတွက်ဒေါ်လာ2000ခွဲကျော်ပေးမဲ့အစီအစဉ်တွေကိုဒုတိယသမ္မတကမလာဟဲရစ်ကကြေညာထားပါတယ်။စီးပွားရေးမူဝါဒနဲ့ပတ်သက်ပြီးသူမရဲ့ပထမဆုံးမိန့်ခွန်းမှာဝင်ငွေနည်းနဲ့လူလက်တန်းစားအမေရိကန်တန်းတရာကျော်အတွက်အခွန်ဖြတ်တောက်မှုအပါအဝင်အဆိုပြုချက်တွေကိုကမလာဟဲရစ်ကပြောဆိုခဲ့တာဖြစ်ပါတယ်။မေဆနာရှင်အများပြရဲ့စွရင်ချက်တွေဖြစ်တဲ့အိမ်ဈေးနှုန်းနဲ့စားတောက်ကုန်ဈေးနှုန်းကြီးမြင့်မှုကိုကင်တွဲမဲ့အစီအစဉ်တွေကိုမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာအနိုင်ရရေးအတွက်သူမနဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့ကြားအကြိမ်နဲ့ရှင်ပြိုင်နေရတဲ့ မြောက်ကယ်ရိုလိုင်းနာပြည်နယ်ရာလီကမဲဆွယ်စည်းရုံးပွဲတစ်ခုမှာဒုတိယသမ္မတဟဲရစ်ကအခုလိုပြောဆိုခဲ့တာလည်းဖြစ်ပါတယ်
When I am elected president, I will make it.
ဒီကောက်ခံသမ္မတဖြစ်လာတဲ့အခါမှာအမေရိကန်အားလုံးအတွက်ကုန်ကျစရိတ်တွေလျှော့ချပြီးစီးပွားရေးပိုပြီးလုံခြုံမှုရှိလာစေဖို့ထိတ်တန့်ဦးစားပေးတစ်ခုအနေနဲ့ဆောင်ရွက်ပါမယ်
။အဓိကအသားထုတ်လုပ်ငန်းကြီးတွေကိုပြစ်မှတ်ထားပြီးလုပ်ငန်းကြီးတွေစိတ်ကြိုက်စည်းမြှင့်မှုကိုပြည်ထောင်စုအနေနဲ့တားမြစ်ဖို့လဲဒုတိယသမ္မတကမလာဟဲရစ်ကအဆိုပြုပါတယ်။သမ္မတဟောင်တန်နဲ့ထန့်ကတော့
Does anyone here feel richer under
Kamala Harris? Kamala Harris ne cricket joe lo lethe ma po bi chan da la le lo tin ne tu mya shi ba da la Kamala Harris ne cricket joe lo lethe ma zee ja la da mya shi ba da la
Tamara Houghton ne Trump ga do longan ni atwe kong cha sei nya sei de si mye si kan rue ko phe sha pe kong sin nong cha aw lo pho season tha chang pyo ba de da bi me a the sei ko do ma pyo ba bu ဒါအပြင်ရေနံနဲ့သဘာဝဓာတ်ငွေထုတ်လုပ်မှုကိုတွန်းမြင်ပြီးကုန်စည်နှုန်းကြီးမြင့်မှုကိုတိုက်ဖြတ်မယ်အကြောင်းသမ္မတဟောင်းထရန့်ကပြောပါတယ်။ဘိုင်းပါတီစင်ပေါ်လစီစင်တာကစီးပွားရေးမူဝါဒအစီအစဉ်ရဲ့တွဲပယ်ညွှန်ကြားရေးမှူးအန်ဒရူးလော့ကဇူးငါနေအခုလို့ပြောပါတယ်။
It is highly unlikely that any single
person ရှိငွေကြေးဖောင်းပွားမှုအဆင့်ကနေစီးပွားရေးအတွက်အဟိုပံရဲ့ရေရှည်ရီမန်းချက်ဖြစ်တဲ့နှစ်ရာခိုင်နှုန်းအထိငွေကြေးဖောင်းပွားမှုကိုလျှော့ချတဲ့နေရာမှာသမ္မတတဦးရဲ့မူဝါဒတစ်ခုတည်းနဲ့ထိထိရောက်ရောက်တည်ရောက်မှုရှိဖို့ဆိုတာကတော့အတော်လေးမဖြစ်နိုင်ပါဘူး
ဇူလိုင်လမှာငွေကြေးဖောင်းပွားမှုက300ခန့်တို့အထိကျဆင်းခဲ့ပြီးဒါဟာဆိုရင်2020ခုနှစ်မတ်လနောက်ပိုင်းပထမဆုံးအချိန်ဖြစ်ကျဆင်းခဲ့တာဖြစ်ပေမဲ့အမေရိကန်ပြည်သူတွေမှာတော့အထိနာနေစေဖြစ်ပါတယ်။လက်လျက်အယောင်တိုးလာပြီးအလုပ်လက်မဲ့လည်းကျဆင်းလာပြီးစီးပွားရေးပညာရှင်အများစုကစီးပွားကျမှုနဲ့ပတ်သက်ပြီးသတိပေးပြောဆိုတာမရှိတော့ပါဘူး။ဒါပေမဲ့လည်းစီးပွားရေးတစ်ခုလုံးကြန့်ခိုင်မှုအရေးကတော့မဲဆန္ဒရှင်တွေရဲ့အဓိကစိုးရိမ်ချက်တစ်ခုဖြစ်ရှိနေပြီးမဲဆွယ်စည်းရုံးမှုတွေမှာလည်းအဓိကထိုးနှက်စရာအချက်ဖြစ်နေပါတယ်။ Republican သမ္မတလောင်းတော်နဲ့ Trump က
We're not going to let this incompetent socialist lunatic
ဒီချင်းမရှိအသိဉာဏ်မဲတဲ့ socialist တွေကျွန်တော်တို့စီးပွားရေးကိုနောက်ထပ်လေးနှစ်ဆက်လက်ဖျက်ဆီးခွင့်မပေးပါဘူး။ကျွန်တော်တို့နိုင်ငံဖျက်ဆီးသွားပါလိမ့်မယ်
။ Harris ကတော့
Compare my plan with what Donald Trump intends to do
Donald Trump လို့ဖို့ရွေးထားတဲ့အစီအစဉ်နဲ့ကျမရဲ့အစီအစဉ်ကိုနှိုင်းယှဉ်ကြည့်ပါသူကဂရေးကျွဲတထေးကြီးတွေလို့တနေ့ပြီးတနေ့အကြီးအကျယ်အခွင့်လျှော့ပေးဖို့စီစဉ်ထားပါတယ်စီးပွားရေးလုပ်ငန်းကြီးတွေရဲ့အခွင့်ကိုလည်းဒေါ်လာ1 trillion ကျော်လျှော့ချဖျက်တောက်ဖို့စီစဉ်ထားပါတယ
်ဝန်ဆောင်မှုလုပ်ငန်းတွေနဲ့ဟိုတယ်လုပ်ငန်းတွေကလုပ်သားတွေရတဲ့ပေါက်စုငွေအပေါ်မှာလည်းပြည်ထောင်စုအခွင့်ကိုဖယ်ရှားပေးဖို့သမ္မတလောင်းနှစ်ဦးစလုံးကကတိပေးကြပါတယ်ဒီအဆိုပြုချက်ဟာဆိုရင်ပေါက်စုငွေမရကြတဲ့ fast food အလွယ်စားစားတောက်ဆိုင်ကဝန်ထမ်းတွေဒါမှမဟုတ်လဲဝင်ငွေနဲ့လုပ်သားတွေအတွက်အထောက်အကူမဖြစ်သလိုကုန်ကျစရိတ်များပြီးအလွယ်သုံးစားလုပ်လာနိုင်တယ်လို့လည်းသုံးသပ်သူတွေကဝေဖန်ကြပါတယ်အခွန်မူဝါဒစင်တာကအကြီးတန်းပညာရှင် Steven Rosenthal ကအခုလိုပြောပါတယ
် How can we be sure that it's deserving working people
လူပေါင်းများစွာကသူတို့ရဲ့အပိုးစုကျင်းတဲ့လုပ်ငန်းဆောင်ရွက်မှုအခကျင်းငွေတွေကိုပေါက်စုငွေလိုလုပ်ပြီးသူတို့အတွက်အခွန်ကင်းလို့ခွင့်ဖွင့်ပေးသလိုမဖြစ်အောင်ဘယ်သူတွေခံစားခွင့်ရှိသလဲဆိုတာကိုဘယ်လိုတတ်မှတ်ကြမှာလဲ
အရင်ကတော့အဓိကကျတဲ့စီးပွားရေးကိစ္စတွေမှာထရန့်ကိုမဲဆန္ဒရှင်တွေကပိုပြီးတော့ကြိုက်ကြပါတယ်လက်ရှိသမ္မတဂျိုးဘိုက်ဒန်ထက်ထရန့်လက်ထက်မှာဗန်ဒါရေးပိုပြီးကောင်းလာလိမ့်မယ်လို့အမေရိကန်တွေကရှုမြင်ကြောင်းလူလူသဘောထားစစ်တမ်းအတော်များများကဖော်ပြချပါတယ်ဒါပေမဲ့လည်း Financial Times သတင်းစာနဲ့ Michigan တက္ကသိုလ် Rock စီးပွားရေးချောင်းတို့ဘူးတွဲကောက်ယူတဲ့သုတေသနစစ်တမ်းမှာတော့ကမလာဟဲရစ်လက်ထက်မှာစီးပွားရေးပိုကောင်းမယ်လို့ယုံကြည်သူ40နှစ်ရာဂိုင်နှုန်းရှိလာပြီးဒီရေအတွက်ဟာဆိုရင်ပြီးခဲ့တဲ့ဇူလိုင်လအတွင်းလက်ရှိသမ္မတဘိုင်ဒန်ရရှိခဲ့တာထက်ခုနှစ်မှတ်ပိုတိုးလာတာဖြစ်ပါတယ်ရှင
်အခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ပါမယ်မနက်ဖြန်အမေရိကန်သမ္မတရွေးကောက်ပွဲမှာပထမဆုံးအချိန်မဲပေးကြတဲ့လူငယ်တွေကဘယ်အကြောင်းအရာတွေကိုရှေ့တန်းတင်စဉ်းစားနေပါလဲမဆုမြတ်မုံကခုလိုတင်ပြထားပါတယ်
American Pidazu Ma, Tamarate Petu Pilamles Ra, November Naya Ingani Rika Webidane, a Pietra Laro Matibare, T. Pietra Shiba Zonga, Mepizame, Messana Siriva, Democrat Tamara Kamala Harris Pilamla, Republican Tamara Donald Trump Talamlas Raga, Messana Siri, a Sophia Boma, Putinivare, Taza, a good Rika Wema, but Tomazo J. Mepizame, Takatu Zanda, Lungabiamne, Sakapio Tavarish.
Hello, Tamiya Namea Robert Morpi Kamon, Tamiya Florida, Gane, Neteme.
Freedom team paper and le lu freedom page chin ne pi raw chana lo le chana freedom ko ya ya bi so yin da le na chana lo chaited government ko yue lo ya le bo na chana lo vote voting vote ma pi yin da le ngin ma pi lo mo be ni chana lo le mail le ma pi nai mu di ma le mail ma pi u so raw chana lo le freedom pyaot taw ma so lo bo nai
Adika Biojana, Pizuri, and Lula Quin, Pobiro, Ja, Alo, the Sora, Jibe, the Tacho Taramutago, Pizuri, and Nene, Goye, the Sana, a tie, a Pilazi would read maybe as read the ball body.
Okay.
So, Bruce Gao, Pachelo, and Jacob went by maybe Bolo and Yeji, and Lakantale here.
It's important to give our vote because it's our way of expressing.
Maybe I eat Elu Yongi Bare. Kuya the Wara Tangu Chana Woodrele Yiji Bare. Ku and Naka Drene, Ninga Dati Yongine, Lumu Taiwan Nema, Tawin Tibu, maybe the Mare.
A duty sense of civil duty and community at John, beating it up.
So, Tamara Lang Robin Bono, maybe Mesubrama Goa Sompia de Kama, Belo Gisaria, good Tiga Tabi Sinsas, Apikele Bono, Belo Johnny Zamolo, Ditamara, Ditamara Lang Robin, maybe Mesubra Sompia Chitale, Goni Biavala.
Tonara, Chamu, maybe at Abona, Tonara, Adiga Songara, Lungato, but Trump President Peter Chimabono, under Trump administration, Malunga, in the way that there. ပတ်စံလက်ရှိရတဲ့တပီတော့လူငယ်တွေကအလုပ်လည်းများတယ်ပေါ့နော်အခုတော့ဘိုင်ဒန်အမင်စထရေးရှင်းမှာလူငယ်ကအင်းလဲမဝယ်တတ်ဘူးလူအများဆုံးလူငယ်ကကြောင်းလဲကြောင်းဖို့လဲဘယ်လိုပြောမလဲမပေးနိုင်ဘူးပေါ့လေနော်ပတ်စံလက်တိတ်မရှိဘူးအဲ့ဒါကြောင့်ကျွန်တော်ကချောင်းကိုမပေးချင်တယ်နောက်တစ်ခုကတော့စနေဆက်လုံးချုံရေးပေါ့နော်ကျွန်တော်ကတော့
ตรุบอริสคิวปิรอลงชงเยปะสัมเปยเมบ่เนาะดาปิรอบอร์เอเจนต์ก็เลยปูปิรอแม่ๆตรุผิมาบ่เอ่อจังจนเราจังช่างบ่เมเปิดาบะตรุอดิการอโกณีเปียวต่อดาก็รอดิโหลุงเหงเรตั้วโกทรัมป์ละแท้มาอขวัญล้านนี่ปูปิรอมาศีลาเมไอ้นี่ปูเวลาเมวินเวรีปูยาลาเมซะเรยงจีเจนเนี่ยเมเปิดะนอกตะคูอ่ะเซตเตอร์แท้มาตาวินแท้นี่ในด้วยจังหมดโหลดิคุณน่ะเปียวดุโหลบ่ดิอะเฉยมวยคอปิรอมาเนซะลงชงเยตั้วโกตาเวฉ่ารามิว
ထက်ကိုကဒီကိုနေတဲ့နေရာမှာပဲစောက်ချပြီးတော့ကြောင်းပြအောင်လို့လှုပ်ရှင်တဲ့ဆန်သားကြောင့်မို့လို့ထရမ်ကိုရွေးချယ်တယ်လို့ပြောတာဖြစ်မဲ့တယ်။ဟုတ်ကဲ့။အမ်ရူးစကောတမရလောင်ရွေးချယ်တဲ့အခါမှာဘယ်အချက်တွေကကိုအတွက်အဓိကထားပြီးတော့မှစဉ်းစားစရာဖြစ်တယ်လဲဆိုတာပြောပြအောင်ရှင်။တမီးကတော့နေရာစလုံးကိုကြည့်တယ်ဟိုပေါ်လစ်တစ်အီဒီမိုကရက်တစ်ကြီးတဲ့ရီပူဘလစ်ကန်နဲ့ကြီးတယ်
င်းပွားမှုရော့ကျသွားအောင်လုပ်မယ်လို့ပြောထားတယ်။နောက် Republican တွေကတော့ဝေးချေးဖောင်းပွားမှုလုံးဝမရှိအောင်လုပ်မယ်တဲ့။နောက် Trump ကတော့တရီသားဖျက်ချခွင့်ကိုမပေးချင်ပါဘူး
။ MPP ရော Trump ကအခုက abortion ကိုမဖျက် he doesn't want no abortion.Ruda lunge so ro lunge phet ka nei ji de cuz akua ruda college student and college student pitlo like a pena me shi ma be san tong ya de so ro a lou de ma lou bu so ro a ne ruda inflation akua yan like like it costs a lot. Living at yen costs that's all. At John Buddha, inflation or Majago, at John Pima Mule Chide, Bibio, Goya country, ma, Beha, Gongle, Be, Bitter Gongle, and Mule, Bibio International, Pemaso, Negamala, good leader, Pinamala, so at Chide, Buddha.
သူတို့တယောက်ရဲ့ဒီ mass vaccine ရုံးနဲ့ campaign တွေရောဘယ်လောက်ထိပေါ့နော်ထဲထဲဝယ်ဝယ်လေ့လာဖြစ်လဲ host ဖြစ်ပေးပါရှင
်။Rudaro like ပုံမှန် အချင်းရှိလို့ရှင်တော့ပုံမှန် GP တဲ့အချင်းမရှိလို့ရှင်တော့တိတ်မကြည့်ဘူးဘူး။ဒါမဲ့သူတို့နေ together deep ဒီတဲ့
ကျွန်တော်ကတော့ထဲထဲတော့တိတ်လေ့မလာဘူးပေါ့နော်။ကျွန်တော်ကတော့အများလူငယ်ဆိုတော့လည်းအများဆုံးက TikTok ဆိုမှာပဲပေါ်တာပေါ့နော်။ဒါပေမဲ့ TikTok ပေါ်မှာပေါ်တာကလည်းအကုန်လုံးအမှမဟုတ်ဘူးဆိုတော့လေကျွန်တော်လည်းကြည့်တာပေါ့ပြန်ပြီးတော့ news set မှာကြည့်တာပေါ့လေနော
်ဆိုတော့အခုတော့ဒါပထမဆုံးအချိန်နှစ်ယောက်စလုံးကမဲပေးချပြီပေါ့လေဆိုတော့အခုလိုမျိုးကိုထဲလိုက်တဲ့မဲကြောင့်ပေါ့နော်ကိုဖြစ်ချင်တဲ့ဒီအပြောင်းလဲတွေဖြစ်လာမယ်ဆိုတော့ယုံကြည်ချက်ကဘယ်လောက်ရှိလဲရှင်ကို name ဆက်ပြီးတော့ပြောပြပ
ါကျွန်တော် voting တယောက်ဆက်တော့တိတ်ဘယ်လိုပြောမလဲ important ဘူးပေါ့လေနော်ဒါပေမဲ့ကျွန်တော်တို့ vote အကုန်လုံးပေးမှာပဲအကုန်လုံးအရမ်း important လည်းပေါ့လေ
so rules ကဘလို့ထင်လဲကိုကအခုလိုမျိုးကိုပေးလိုက်တဲ့မဲကမဲကြောင့်ပေါ့နော်အပြောင်းလဲတွေဖြစ်လာမယ်လို့ရောယုံကြည်လားရှင
် Rudaro တော့ယုံကြည်တယ်ဘာလို့လဲဆိုတော့အခုလူငယ်တွေဟိုဟိုနဲ့ပြောလို့မျိုးပဲဟိုအခုကလူငယ်တွေတဲ့ပို့ပေးလာတယ်ပြီးပြီးတော့လူကြီးတွေပို့ပေးလာတယ်ဆိုတော့ root vote confident at all like 100% I'm confident that it will my vote matter
ကျွန်မပေးလိုက်တဲ့မဲကအရေးကြီးတယ်လို့ယုံကြည်ပါတယ်ဘာလို့လဲဆိုတော့မဲပြတိုင်းကအရေးကြီးလို့ပါမဲပေးတာကကိုယ့်ရဲ့သဘောထားထောက်ခံမှုကိုပြနိုင်ဖို့ထိရောက်တဲ့နည်းလမ်းတစ်ခုပါဘာကိုပဲထောက်ခံမဲပေးတဲ့အတွက်ကြီးမားတဲ့အပြောင်းလဲတွေဖြစ်သွားနိုင်တဲ့အာမခံချက်ရှိပါတယ်
ကိုရဲ့ဒီပတ်ဝန်းကျင်ပေါ့ကြောင်းမှာပဲဖြစ်ဖြစ်ဒီကိုတငယ်ချင်းနေကြရဲမှာရောအခုလိုမျိုးဒီရွေးကောက်ပွဲသမရရွေးကောက်ပွဲကိုမဲပေးဖို့အတွက်ဘလောက်ထိလူတွေဟိုတက်တက်ကြွကြွရှိလဲအရင်မဲပေးကျင်တဲ့စိတ်တွေရှိကြတာမြင်ရလဲရှင
် Rudo Shimaro like Asian day ppi ro the child ကနေလာတဲ့လူတွေကတော့ main focus တဲ့ ppi ro တို့ကတော့အများကြီးပေးကြတယ်ဒါပေမဲ့အခု US like American day တို့ကြီးရရှင်တော့တို့ရတော့တိတ်မပေးကြဘူးဘာလို့လဲဆိုတော့တို့ရနဲ့တိတ်မတို့ရတော့ like အော်ငါနဲ့မဆိုင်သေးဘူးဒီဟာငါရဲ့တို့
လောလောဆယ်တို့အလုပ်မဟုတ်သေးဘူးလို့ထင်နေကြတာပ
ါဒီနေ့မှာတော့ early voting မှာပေါ့လေနော်လူငယ်အများများတယ်ကျွန်တော်မထင်ပါဘူးနော်မထင်ဘူးပေါ့အခုတော့ early voting မှာလူငယ်အများတယ်ဒါပြီးတော့နောက်တစ်ခုက first time voter ကိုဦးစားပေးတယ်ပေါ့လေတို့ဦးစားပေးပြီးတော့ဒီလိုမျိုး vote မယ်ဒီလိုမျိုးတော်မယ်တော်ရအရာအနေနဲ့ပေါ်လေတော့သူတို့အကုန်ပြပေးရတယ်ပေါ့
so it was my first time there and then through တွိုင်းချင်းမှာ through through မှာ through မေးတာပေါ့ they are near first time voting လာဒါမှမဟုတ်လို့ရှင်တော့ have you voted before မေးတယ် and then Rita it's my first time vote there သူတို့ပြောလိုက်တယ် and then through like အကုန်လုံး like everybody let's all clap for her it's first time voter in the building so ပြောသူတို့အရင်ပြောပေးတယ် cuz သူပြော Rita လူငယ်ဆိုတော့သူတို့လူငယ်တွေသူကပို့ပို့တွေးချင်တာပေါ့
American တကောင်စီစစ်တမ်းတွေကိုတုံ့သက်ချက်အရအခု2024သမ္မတရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးပိုင်ခွင့်ရှိသူလူငယ်၈တန်းလောက်ရှိတယ်လို့ Washington Post သတင်းစာကြီးကပြောထားပါတယ်။မြို့တော် Washington DC နဲ့ပြည်နယ်တချို့မှာရွေးကောက်ပွဲနေ့မတိုင်ခင်တည်းကချိုးတင်မဲပေးနိုင်ကြတာမို့ချိုးတင်မဲပေးထားပြီးသားလူငယ်တွေလည်းတန်းနဲ့ရှိကြပါရဲ့ရှင်။ကျွန်မစုမြတ်မော်ပါ
ဟုတ်ကဲ့ခင်ဗျာအခုကတော့မဆုမြတ်မုံကတင်ပြပေးခဲ့တာပါခုတော့သတင်းကြီးချုပ်ကိုပြောပြပါမယ်အမေရိကန်မှာဒီကနေ့နိုင်ငံတော်ဝန်မှာသမ္မတရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့အချိန်မှာသမ္မတလောင်းတွေဟာမနေ့ကနောက်ဆုံးအချိန်ထိအကြိမ်နဲ့ဖြစ်နေတဲ့မီရှိဂန်ပြည်နယ်မှာကမ်လာဟဲရစ်ကမဲဆန္ဒရှင်တွေနဲ့တွေ့ဆုံမဲဆွယ်နေတယ်လို့ပဲဒေါ်နယ်ထရမ့်ကလည်းမြောက်ကလိုရိုင်းနာပန်ဆယ်ဗေးနီးယားနဲ့မီရှိဂန်ပြည်နယ်တွေမှာမဲဆွယ်စည်းရုံးနေကြပါတယ်။အိန္ဒိယနိုင်ငံတမီးနာဒူးပြည်နယ်ကဟိန္ဒူဘာသာဝင်တွေကတော့တနင်္လာနေ့ကဆူတောင်းပွဲကျင်းပပြီးကမ်လာဟဲရစ်နိုင်ဖို့အတွက်ကြိုးစားအားထုတ်ခဲ့ကြပါတယ်။ဒီပြည်နယ်တွေကတူလာဆန်ဒရာပူရန်ရွာကလေးမှာလွန်ခဲ့တဲ့ရာစုနှစ်တစ်ခုကျော်ကကမ်လာဟဲရစ်ရဲ့ဖခင်ကိုပါလန်ဝေးဖောက်ခဲ့တာပါ။အဲ့ဒီရွာကလေးမှာဟိန္ဒူဖုန်းကြီးတစ်ပါးက Harris အနိုင်ရရေးကိုမိပူဇော်ဆူတောင်းပွဲကျင်းပခဲ့တာဖြစ်ပါတယ်။ရုရှားကိုလက်ထက်တွေကူညီထောက်ပံ့ပေးနေတဲ့မြောက်ကိုရီးယားနိုင်ငံကိုတောင်ကိုရီးယားနဲ့ EU ဥရောပသမ္မတတို့ကပူးတွဲရှုတ်ချလိုက်ကြပါတယ်ခင်ဗျာ။သတင်းချင်းချုပ်ကတော့တော်လောက်ပါပဲ။ Kuro season go song that to mama. Dine ingamane season tolo yimuga, matangi type chibare. Toning at a season of VOA internet samyana, bami.voa news.comale, vergu pashu, nasen and mare. Kuro nasen jare dreja, torashi alo, jesu tutemare. Tonotamon dama.